မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ်ဇွန်လ22ရက်နေ့ကြာသပတေးနေ့မနေ့ဖက်တန်လွင်စီစဉ်တဲ့ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွင်စီစဉ်တဲ့ကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တမောင်သားမှာအနေခတ်သိခင်းချင်းကြပါစေခင်ဗျာ။ဒီကနေ့အဓိကကျတဲ့သတင်းတွေကတော့ဥပဒေကိုလက်တလုံးချအသုံးချပြီးရုရှားနဲ့ဆက်လက်ကုံသွယ်နေတဲ့တိုင်းပြည်တွေကိုပြစ်မှတ်ထားအရေးယူမဲ့ပိတ်ဆို့အရေးယူမှုပြဋ္ဌာန်းချက်အသစ်တရက်ကိုဥရောပသမ္မတကဗိုလ်ထုနေ့ကချမှတ်လိုက်ပါတယ်။ဆွီဒင်ကနေတိုးအဖွဲ့ဝင်အဖြစ်တူရကီအနေနဲ့သဘောတူဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတူရကီကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာဗန္ဒားရေးစတဲ့ကိုအသုံးချပြီးပိုအကြမ်းဖက်အကြက်တဲတာရှည်အောင်လုပ်နေတဲ့စစ်ကောင်စီရဲ့လုံလိုက်စွမ်းယူကိုကန့်သက်ရမှာမဟာမိတ်တွေနဲ့ဆက်လက်ဆောင်ရွက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုစောမိုးကျော်နဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းဖေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။အိန္ဒိယကတော်တော်များများရေမြောက်ကြတယ်၊ရေတက်တယ်အဲ့လိုမျိုးဖြစ်တယ်။သူတို့ပေးထားတဲ့အိန္ဒိယကနေလို့မှမရတာကိုပါကိုပြင်နေတော့
ကြောက်ဖြူကြောက်တလုံးဒုက္ခတဲ့စကံကိုနေရအသည့်ရွှေပြောင်းလိုက်တဲ့အတွက်အခက်အခဲတွေကြုံတွေ့နေရပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်တူရကီကစီးရီးယားဒုက္ခတွေအကြောင်းရာသီဥတုပြောင်းလဲလာမှုကြောင့်ဒီရာစုနှစ်အကုန်မှာလူသန်းထောင်တဲ့ချီအသက်အန္တရာယ်ရှိနိုင်တယ်ဆိုတဲ့သတိပေးချက်ဒါအပြင်အရှိတ်အဝိုင်းဒေတာကအမျိုးသမီးတွေရဲ့အမှုပညာလက်ရာတွေအကြောင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးနဲ့အားကစားကဏ္ဍအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဥတည်မောင်သားနဲ့အတူတင်ပြပေးပါမယ
်။ဥပဒေကိုလက်တလုံးချအသုံးချပြီးရုရှားနဲ့ဆက်လက်ကုံသွယ်နေတဲ့တိုင်းပြည်တွေကိုပြစ်မှတ်ထားအရေးယူမဲ့ပိတ်ဆို့အရေးယူမှုပြဋ္ဌာန်းချက်အသစ်တရက်ကိုဥရောပသမ္မဂ EU ကဗိုလ်ထုနေ့ကချမှတ်လိုက်ပါတယ်။ဒီရင်ကလည်းရုရှားပေါ်ပိတ်ဆို့အရေးယူခဲ့တာ၁၀ကြိမ်ချမှတ်ခဲ့ပြီဖြစ်ပါတယ်။EU နဲ့ရုရှားနဲ့ပါဘုံနေမြဲချနေမြဲအယောင်းဝယ်လုပ်နေကြတဲ့တိုင်းပြည်တွေကကုမ္ပဏီတွေပေါ်ဒီပြဋ္ဌာန်းအချက်ကတည်ရောက်မှုရှိမှာပါစစ်နဲ့ဆက်ဆက်ကုန်ကြမ်းတဲ့ပစ္စည်းတွေကိုရုရှားကမရောက်ဖို့ရည်ရွယ်တာဖြစ်ပါတယ်ပိတ်ဆို့အရေးယူထားတဲ့ပစ္စည်းတွေရှောင်ခွင်းပြီးရုရှားကမရောက်အောင်ဒီပြဋ္ဌာန်းချက်ကကာကွယ်ပေးပါလိမ့်မယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောပါတယ်အီရန်ကိုအရေးယူထားပေမဲ့တခြားတိုင်းပြည်တွေကိုပြစ်မှတ်ထားပြီးရုရှားရဲ့ကုန်သွယ်ရေးကိုပိတ်ဆို့ဖို့ကြိုးစားတာကတော့ဥရောပသမ္မဂအနေနဲ့ဒါကပထမဦးဆုံးချိန်ဖြစ်ပါတယ်။ယူကရိန်းကလေးတွေကိုရုရှားပို့ခဲ့တဲ့လူ81ယောက်နဲ့ဌာနအဖွဲ့အစည်း33ခုကိုလည်းဒီပြဋ္ဌာန်းချက်ကပိတ်ဆို့အရေးယူလိုက်ပါတယ်။ဒါ့အပြင်ရေနံနဲ့ရေနံထွက်ပစ္စည်းလိုအရေးယူထားတဲ့ပစ္စည်းတွေရုရှားနဲ့ကုန်သွယ်တဲ့အခါတင်မောချင်းလွှဲပြောင်းရမှာပါခဲ့တဲ့တင်မောတွေကိုလည်းဥရောပစိတ်ကမ်းတွေမှာကပ်ခွင့်ပိတ်ဖို့အရေးယူလိုက်ပါတယ်။ဥရောပသမ္မဂတွေအလုံးလုံးခွင့်လိုင်စင်ရထားပြီးရုရှားမီဒီယာအဖွဲ့၅ဖွဲ့ရဲ့လိုင်စင်တွေကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ်ခင်ဗျာ။
စီးရီးယားမှာရုရှားလေတပ်ဟာမတော်တဆမှုတွေပဋိပက္ခတွေကိုဖြစ်စေနိုင်တဲ့ရန်လိုတဲ့လေကြောင်းပြန်တမ်းမှုတွေလှုပ်ဆောင်နေတယ်လို့အမေရိကန်စစ်တပ်အကြီးတန်းတမှုတူးကပြောဆိုလိုက်ပါတယ်။အမေရိကန်အလဲပိုင်းတိုင်းစစ်ဌာနချုပ်တပ်ပေါင်းစုလေကြောင်းကုကရေးမှုဒုတိယဗိုလ်ချုပ်ကြီးအလက်ဆက်ဂရင်းခရစ်ကရုရှားဂျက်လီယင်တွေဟာစီးရီးယားမှာနှစ်ဖက်သဘောတူထားတဲ့သတ်မှတ်တဲ့စည်းမျဉ်းတွေဝင်ပိုင်တဲ့သတ်မှတ်ချက်တွေကိုနေ့စဉ်အချိန်ချင်းချုပ်ပေါက်နေပြီးအမေရိကန်တပ်ဖွဲ့တွေကိုအန္တရာယ်ဖြစ်စေကြောင်းသတင်းတောက်တွေကိုဗိုလ်ထုနေကပြောဆိုခဲ့ပါတယ်။အမေရိကန်ကအရင်ကလည်းအလားတူသတိပေးခဲ့ပူပါတယ်။ဒါပေမဲ့အခုရုရှားရဲ့ရန်လိုမှုပုံမိုဆိုးဝါးလာနေတယ်လို့ Grinklich ကပြောဆိုပါတယ်။အမေရိကန်လေပိုင်တဲ့အထက်ကိုဝင်ကနေပြည်ပြင်ပြစ်လက်နဲ့ခင်ရနေအပြစ်တင်ဆောင်ထားတဲ့ရုရှားဂျက်တိုက်လေယာဉ်တွေကျူးကျော်ဝင်ရောက်ပြန်တမ်းမှုကနေ့စဉ်တစ်နေ့မှ3ချိန်ကနေ4ချိန်အထိဖြစ်နေတယ်လို့ဆိုပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်ပြီးဝါရှင်တန်မှာရှိတဲ့ရုရှားတန်ရုံကိုတုံ့ပြန်ချက်ရဖို့ VOA ကမေးမြန်းခဲ့ပေမဲ့ချက်ချင်းဖြေကြားခဲ့ခြင်းမရှိသေးပါဘူး
။ဆွီဒင်ကနေတိုးအဖွဲ့ဝင်ဖြစ်လက်ခံမှုကိစ္စမှာတူရကီအနေနဲ့သဘောတူဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကတူရကီနိုင်ငံခြားရေးဝန်ကြီးအသစ်ဟာကန်ဖီဒန်နဲ့ဗိုလ်ထုတွေကလန်ဒန်မှာကျင်းပနေတဲ့ယူကရိန်းဆိုင်ရာထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်။တူရကီကဆွီဒင်ကနေတိုးအဖွဲ့ဝင်ဖြစ်လက်ခံမှုကိစ္စကိုကန့်ကွက်ထားတာပါ။ဒါပေမဲ့လည်းလာမယ့်ဇူလိုင်လအလယ်လောက်မှာလစ်သီယိုနီးယားနိုင်ငံမြို့တော်ဗီလနီယပ်စ်မှာကျင်းပမယ့်နေတိုးထိပ်သီးအစည်းအဝေးမတိုင်မီတူရကီကသဘောတူလက်ခံလိုက်မယ်လို့အဖွဲ့ဝင်တွေကမျှော်လင့်ထားကြပါတယ်။နန္ဒမှာကျင်းပနေတဲ့ယူကရိန်းပြည်နယ်ထူထောင်ရေးဆိုင်ရာထိပ်သီးအစည်းအဝေးပြင်ပမှာ American and Jai when you blink and at Turkey and Jai when you feed and do. Teacher Twistum Gajara Pibi, a kulo, yechin at Kalama, Nato, a silo, you yeha, yechin at Chowne. Sweden go apart when Pierre Lacambo, when you blink and got tight, don't don't Pioso get a hero. American and Jai when you turn up, Pio, so good she do, Matthew Melaga Pioso, okay, what? Turkey got a Sweden, Abbe Talk and Tade, Lenagai and Puerto Rico, Jampe, Puerto Rico, Tumat Lapi. ສວີເດນနိုင်ငံສະຫົບຢູ່တော့မှာຕຸລກີကိုສັດຈင်ສານະປະနေတာတွေမရဖူးဆိုရင်နာမည်နေတို့ထိတ်သိစီဝဲမှာຕຸລກີကသဘောတူလက်ခံမှာမဟုတ်ဘူးလို့သမ္မတအာໂດကန်ကပြီးခဲ့တဲ့ရက်တတ်တပတ်ထဲတုန်းကပြောဆိုထားပါတယ်ສວີເດນနေနဲ့ຕຸລກີရဲ့ညီနိုင်ထားတဲ့တဲ့ချက်တွေကိုလှုပ်ဆောင်ထားပြီးဖြစ်တဲ့အတွက်ຕຸລກີလွတ်တော်အနေနဲ့ສວີເດນကိုလက်ခံဖို့စတင်လှုပ်ဆောင်သိပြီလို့ສວີເດນနိုင်ငံ
ပြည်သက်နိုင်ငံပါရီမို့မှာဇွန်လ22ရက်နေ့2023ရက်နေ့ဒီမှာကျင်းပနေပြီးနိုင်ငံကောင်းဆောင်နေစီးပွားရေးကဏ္ဍကဦးဆောင်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေတက်ရောက်ကြပါတယ်ဒီအစည်းအဝေးမှာကမ္ဘာလုံးဆိုင်ရာဘဏ္ဍာရေးစနစ်တစ်ခုလုံးကိုအသစ်တစ်ပံပြင်ဆင်နိုင်ဖို့ရည်ရွယ်ထားကြတယ်လို့ဆိုပါတယ် nuclear financial pact လို့ခေါ်တဲ့နိုင်ငံတကာဘဏ္ဍာရေးဆိုင်ရာသဘောတူညီချက်ညီလာခံကိုရာသီဥတုပြောင်းလဲမှုတန်းကို ကျွေးမီပင့်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအဓိကခံစားနေရချိန်မှာအခုလိုအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲရဲ့ရည်ရွယ်ချက်ကမျက်မှောက်ခင်မှာအစိုးဆုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတစ်ချို့ကိုတုံ့ပြန်နိုင်ဖို့ဘန္ဒာရေးစနစ်တရက်ကိုအခြေခံအုတ်မြစ်ချနိုင်မှုဖြစ်တယ်လို့အင်ရှင်ပြည်သက်နိုင်ငံသမ္မတ MUMA ခရုံကပြောဆိုပါတယ်စိန်ခေါ်မှုတွေထဲမှာဖန်လုံးရေးဓာတ်ငွေထုတ်လုပ်မှုမြင့်တက်လာတာရာသီဥတုပြောင်းလဲမှုနိုင်ငံတွေကြားမညီမျှမှုဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအပြင်ဇီဝမျိုးကွဲထိန်းသိမ်းကာကွယ်ရေးတွေအထူးပါဝင်တယ်လို့ဆိုပါတယ် ဗိုလ်ဒူနီကပြုလုပ်တဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခြားနိုင်ငံခေါင်းဆောင်12ဦးနဲ့အတူအကူအညီလိုအပ်နေတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တရားမျှတမှုရှိပြီးအသွင်ကူးပြောင်းရေးပါဝင်တဲ့အစီအမံငိမ့်တရက်ကိုတောင်းဆိုကြောင်းဖော်ပြထားပါတယ်
American Damanapa Yamava Sisinibu, Manetown Igani Kunanaiti, Hydromida Nasali, Kilohats, Denited Ditonia, Hydromida Lise, Kilohats, Conle Ditonia, Hydromida Nazeti, Kilohats, Nashe Kongane, Lila Mida Diaguze, Kilohats, Denga Kongarogani, Tolan Binivarisha.
Jatabrebne, the Renugo, view Ega Selecting anybody. Nangaraka Panay Sadigo, don't you be? ပိုအကျန်းဖက်အကြတက်တာရှေအောင်လုံနေတဲ့မြန်မာစစ်ကောင်စီရဲ့လုံနိုင်စွမ်းကြီးကိုကတ္တရမှာမဟာမိတ်တွေနဲ့ဆက်လက်ဆောင်ရွက်မယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကမနေ့ပုံထူးနေ့ကပြောကြားလိုက်ပါတယ်။ရုရှားရဲ့ကာကွယ်ရေးကဏ္ဍကိုမြန်မာစစ်တပ်ကနိုင်ငံခြားငွေနဲ့လွှဲပြောင်းပေးချေနေနိုင်တာကိုလည်းကန့်သတ်နေတယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောပ မရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ပိုင် MICB တွေကိုနိုင်ငံခြားကလက်နက်တွေနိုင်ငံခြားငွေနဲ့ဝယ်ယူရမှာစစ်တပ်ကအသုံးပြုခဲ့တယ်လို့လည်း Mr. Blinken ကပြောပါတယ်။ဒီပန်တွေရဲ့နိုင်ငံခြားပန်စင်းတွေကိုအသုံးပြုပြီးနိုင်ငံတော်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေနဲ့နိုင်ငံတကာဈေးကွက်ကိုစစ်ကောင်စီကလွယ်လွယ်ကူကူလက်လန်းမီဖို့ဒီပန်တွေကအရေးပါခဲ့တာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေကသူတို့အတိုင်းပြည်အတွက်ငြိမ်းချမ်းတရားမျှတပြီးစစ်မှန်တဲ့ဒီမိုကရေစီအနာဂတ်ကိုရယူဖို့ကြိုးစားနေတာကိုအမေရိကန်ကမယိမ့်မယိုင်ထောက်ခံသွားမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားသွားပါတယ
်။မြောက်အတ္တလန္တိတ်သမုဒ္ဒရာအတွင်းတိုက်တန်နစ်သင်္ဘောပြက်ခဲ့တဲ့နေရာကိုလေ့လာရေးခရီးထွက်ရင်းတနင်္ဂနွေနေ့ကပျောက်ဆုံးသွားခဲ့တဲ့တိုက်တန်ခရီးသွားရင်းကိုသင်္ဘောငယ်ပျောက်ဆုံးခဲ့တဲ့နေရာတစ်ဝိုက်ကနေရေအောက်ကအတန်တွေထပ်မံကြားရတယ်လို့အမေရိကန်ကမ်းခြေဆောင်တပ်ကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။လူငါးဦးပါတဲ့တိုက်တန်ရင်းကိုသင်္ဘောနဲ့အဆက်အသွယ်ပြတ်ခဲ့တာ၃ရက်အကြာမှာကနေဒါထောက်လန်းရေးတင်မောဒဇင်းကနေအတန်တွေဖမ်းမိခဲ့တာလို့တင်မောကိုပြန်တွေ့နိုင်မလားဆိုတဲ့မျှော်လင့်ချက်နဲ့အကောင်းမြင်ကြသူတွေရှိပေမဲ့လည်းတကယ်ပြန်ရှာတွေ့နိုင်မှုကအခက်အခဲတွေရှိနေတယ်လို့ကယ်ဆယ်ရေးသမားတွေကပြောဆိုပါတယ်။ကိုယ်တိုင်တိုက်တန်တင်မောပေါ်ပါသွားခဲ့တဲ့အောက်ဆီဂျင်ပမာဏဟာကြာသပတေးနေ့မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ပျောက်ဆုံးနေရာကိုခံမှန်းချက်ကအရင်ကတည်းကအကျယ်ဝန်းချင်းမြောင်းသွားပြီးအမေရိကန်ကမ်းခြေဆောင်တပ်တွေကရှာဖွေကယ်ဆယ်ရေးအတွက်နောက်ထပ်တင်မောတွေဆီလွတ်ထားပါတယ်။ဒါပေမဲ့ရေအောက်အတန်တွေလာတဲ့နေရာအထိကိုတော့အတိအကျမသိရသေးဘူးလို့ဆိုပါတယ်အခုလက်ရှိရှာဖွေနေတဲ့ area ဟာ Connecticut ပြည်နယ်အရွယ်အစတဲ့နှစ်ဆပိုပြီးရေအနက်က2မိုင်ခွဲရှိတယ်လို့ဆိုပါတယ်
တယောက်တိုင်းမှာရှိတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့ရဲ့ယင်းနှမြုံနှံမှုနဲ့သူတို့ရဲ့ဌာနချုပ်တွေကိုတရုတ်ကနေရွှေ့နေကြတယ်လို့တရုတ်မှာရှိတဲ့ဥရောပသမ္မဂကုမ္ပဏီကြီးများအသင်းကဗိုလ်ရုံးနေကပြောလိုက်ပါတယ်အစိုးရကလုံခြုံရေးအကြောင်းပြချက်နဲ့ထိတ်ချုပ်ဖို့ဥပဒေပြဋ္ဌာန်းလာတာလုပ်ငန်းတွေမပြိုင်နိုင်အောင်အစိုးရကအကာအကွယ်ပေးလာတာပြုပြင်ပြောင်းလဲလှုပ်ဆောင်ချက်တ လို့ ယောဘ ကုန်သည်ကြီးများ အသင်း ဩခရ ယောန်စ အက်စကီလန် က အဖွဲ့ ရဲ့ အစည်းအင် ခါစား က ထုတ်ပြန်တဲ့ ပွဲမှာ သတင်း နောက်တွေ ကို ပြော ပါတယ် တရုတ် မှာ စီးပွား ရေး လုပ် ရတာ ပို့ ခက်လာ တယ် လို့ ကုမ္ပဏီ 980 ကို လေ့လာ ရမှာ 3 ပုံ 2 ပုံ က ပြော ကြ ပါတယ် ကိုဗစ် ကပ်ဘေး မတိုင် ခင် က အခု လို့ ပြော တာ ကုမ္ပဏီ တဝက် ထက် နည်း ပါတယ် စီးပွား ရေး လုပ်ငန်း ပတ်ဝန်း ကျင် က နိုင်ငံ ရေး ပို့ ပြီး ဆန်လာ တယ် လို့ ကုမ္ပဏီ 9 ပုံ 3 ပုံ က မြင် ကြ ပါတယ် မနစ် က ဒီလို မြင် တာ တဝက် ပဲ ရှိ တာ ပါ ဘာက နိုင်ငံတော် ရှုပ်ဝက် ချက် ဖြစ် သွား တာ လဲ ဘယ်မှာ စီးပွား ရေး အဆုံး သတ် ပြီး နိုင်ငံ ရေး ဆက်လာ တာ လဲ ဒီမေခွန်းတွေ ကြောင့် ပုံမှန် စီးပွား ရေး လုပ် ကြိုင် နိုင် တာ က မရေ မရ ဖြစ် လာ ပါတယ် လို့ Yons Eskelon က ပြော ပါတယ် နိုင်ငံ ခြား ကုမ္ပဏီ တွေ ကို ပစ္စည်း သွင်း နေ ရ တဲ့ တရုတ် လုပ်ငန်းရှင် 9 ပုံ 2 ပုံ က လည်း သူတို့ လုပ်ငန်းတွေ ကို တရုတ် ကနေ နိုင်ငံ ခြား ကို ရွှေ့ နေ ကြ တယ် လို့ အစည်း အင်္ဂါ က ဆို ပါတယ် ယောဘ တမ္မ ကုမ္ပဏီ ကြီး များ အသင်း ရဲ့ လေ့လာ ချက် အရ တရုတ် က နေ ရွှေ့ ကြ ရ မှာ 43 ရာခိုင် နှုန်း က စင်ကာပူ ကို ရွေး ကြ ပြီး မလေးရှား က ဒုတိယ လိုက် ပါတယ်
ကိုရာခိုင်နှုန်းကပဲဟောင်ကောင်ကိုရွေးကြတာပါမွေးမြူရေးတက်တွေကိုတပ်ဖြတ်ပြီးရလာတဲ့အသားမဟုတ်ပဲဓာတ်ခွဲကန်းတွေမှာဖန်တီးယူထားတဲ့ဆဲလ်တွေကနေပေါက်ဖွားလာတဲ့ကြက်သားတွေကိုရောင်းချခွင့်ပြုကြောင်းအမေရိကန်စိုက်ပျိုးရေးဌာနကဗိုလ်တူးနေမှာအတည်ပြုထုတ်ပြန်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ကုမ္ပဏီတွေဖြစ်ကြတဲ့ Upside Food နဲ့ Good Meat ကနေထုတ်လုပ်တဲ့ဓာတ်ခွဲကန်းထုတ်အသားဒါမှမဟုတ် ဖန်တီး ထုတ်လုပ်ထားတဲ့ အသားလို့ လူသိများတဲ့ အသားတွေကို ရောင်းချခွင့်ပြုလိုက်တာ ဖြစ်ပါတယ် ဖန်တီးထားတဲ့ အသားတွေကို တမ္မနိ လောင်ငန်းကြီးတွေ ထဲမှာ ပေါက်ဖွားစီတာ ဖြစ်ပါတယ် သက်ရှိတရိတ်ဆန်တွေက ရလာတဲ့ ဆဲတွေကို အသုံးပြု ထုတ်လုပ်တာ ဖြစ်ပြီး မျိုးဥတွေ အထူးသိုလောင်ထားတဲ့ ဆဲတွေကို အသုံးပြု ထုတ်လုပ်တာ ဖြစ်ပါတယ် ဒီနီလိုင်းရဲ့ ယူရချက်ကတော့ တရိတ်ဆန်တွေကို တတ်ဖြတ်ရတာ ရော့ပါစေဖို့နဲ့ အသားအစားမွေးမြူရေး လုပ်ငန်းတွေကြောင့် သဘာဝပတ်ဝန်းကျင်ထိခိုက်တာတွေကို လျှော့ချဖို့ ဖြစ်ပါတယ် ဒီနေ့နဲ့ ထုတ်လုပ်တဲ့ အသားတွေကိုတော့ လောလောဆယ် အဆင့်မြင့် စားသောက်ဆိုင်တွေမှာပဲ ရောင်းချနေပါသေးတယ် တရင်တွေကို ဥတည်မောင်သားနဲ့ အတူတင်ပြပေးခဲ့တာ ဖြစ်ပါတယ် အခုဆက်လက်ပြီးတော့ ပတင်းပေးဖို့ချက်တွေနဲ့ တရင်ဆောင်းပါးတွေကိုထုတ်လင်းမှာတော့မယ်ပထမအောင်ဆုံးအနေနဲ့ကတော့ကြောက်ဖြူမြို့နယ်ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းကိုနေရာအသစ်ရွှေ့ပြောင်းလိုက်တဲ့နောက်ဒုက္ခသည်တွေနေထိုင်ရေးအခက်အခဲဖြစ်နေကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာလည်းထောက်ပံ့မှုတွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်ဒီအကြောင်းသတင်း
muslim dukkha de scan ko ti la zan mai ga sa pi lo anabani ga niya shi pyaung kae da ba shi pyaung lite niya ha mula ni thai ne chaw talung dukkha de scan ne mai wae law be wi de su bi me niya tit ma ye ji ye sha mu le shi da chaung ni thai phu ka khe ni de lu muslim dukkha de du ga view yi ko pyaw ba de
so a lan rue a ma kaung daw le swa mye de che de twa lan sha lo chin twa chaw le da ro ba ro che de ja ta ta ji yo khle de ja le a sin ma pye u le mo ya de le che do ရင်မမြောက်တာနေပြီးတော့ရင်မြောက်တာနှားတယ်အင်ဒရာတော်တော်များများရင်မြောက်ကြတယ်ရေတက်တယ်အဲ့လိုမျိုးဖြစ်တယ
်ဒုက္ခသက်စခန်းတက်မှာဆက်လုပ်ထားတဲ့နေအိမ်တွေဟာလေပြီးခဲ့တဲ့နှစ်ခလေးကဆက်လုပ်ထားတာဖြစ်လို့နေအိမ်တွေမခိုင်ခန့်တော့ဘဲနဲ့ကိုယ်တိုင်ပြန်လဲပြီးတော့ပြုပြင်နေရတယ်လို့မွတ်စလင်ဒုက္ခသက်တူကပြောပါတယ
်သူတို့ပြထားတဲ့အိမ်တွေကနေလို့မှမရတာကိုယ့်ဘာကိုပြင်နေတော့စိတ်ဝါးရရှာလို့ကမရဆိုတော့အဆင်မပြေဟွာလေဟိုဘယ်လိုပြောမလဲမခိုင်ခန့်မှုပေါ့ဗျာဟွာတစ်ဆွေးတွေနဲ့ဆောက်ထားတာဆိုတော့အော်ဟိုနိုင်မွေးရတရားနဲ့ဆောက်ထားတာဆိုတော့မိုးတမိုးနေလိုက်တော့သူကဟိုမွေးရတာမှနေတယ်လို့ဖြစ်သွားတော့အာဆွေးနေပြီတချို့အိမ်တွေဆိုတက်လိုက်တာနဲ့ပြင်တွေကချိုးကုန်ပြီအဲ့လိုမျိုးဆိုတော့နေလို့မရလို့ပြန်ပြုတ်ပြင်ရတယ
်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေအားလုံးကိုကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP တခုရဲကနေပြီးတော့တိကထောက်ပံ့ပေးနေတာပါအရင်တော့ကဒုက္ခသည်စခန်းတွေမှာဆန်ရိတ်ခါထောက်ပံ့ပြီးတာရှိပေမဲ့လက်ရှိမှာတော့ငွေကြီးပဲထောက်ပံ့ပြီးတော့တယ်လို့ဒုက္ခသည်တွေကပြောပါတယ်။လူကြီးတောင်းတဲ့ချီရှိတဲ့စစ်တွေမျိုးတွေကတက်ကြွပြင်းမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေ WFP ကလူတအုပ်ကိုတစ်လစာအတွက်ငွေကျပ်2,500ပေးပေမဲ့ကိုယ်စိမ့်နှုံတွေမြင့်တက်နေတာမဟုတ်လို့ဆန်ရိတ်ခါမလုံလောက်ဘူးလို့စခန်းတာဝန်ခံဦးမောင်လေးကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့မှဒီမှာဆဲထဲမှာစားဝဲနေတဲ့ခင်ဗျားတော်ဆက်စင်တယ်ဘောဟုတ်ကဲ့ဘာလဲလို့ဆိုတော့ကျွန်တော်တို့ကဒီမှာဟိုရက်ထားတယ်ဗျာညားတာလုံလောက်မှုမရှိဘူးအဲစစ်ပြတာအဲ့ဒါကိုကျွန်တော်တို့ကအဲ့ဒါနဲ့မလောက်ဘူး WFP ရတဲ့ပုံမှာတော့ပြပါတယ်ပြတယ်မတလတ်တော့ဆန်တယ်ပြတယ်အခုဒီတလတ်တော့ပတ်စံတယ်ပြနေတယ်ဆန်မရဘူးသူတို့ကျွန်တော်ဆန်မပေးရင်ကျွန်တော်ရရင်ခံရမယ်ဘာလို့ဆန်အောင်မလဲနော်ဟုတ်ဆန်တော့ဈေးတက်တော့မလားတလတ်ကပြတာတော့ကျွန်တော်အဆင်ပြေသွားတယ
်ဒါပြင်ပေါတော်မျိုးတွေကချိန်ကြီးပြင်မွတ်စလင်ဒုက္ခသည်စခန်းမှာလဲမုန်တိုင်းကြောင့်မလို့ပျက်စီးသွားတဲ့နေရင်တွေပြန်မပြင်ရသေးတယ်လို့စနေခါလဲခက်ခဲနေတယ်လို့ချိန်ကြီးပြင်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပါတယ်
ပါဝနေရချင်းကဆရာကဒဘလူးပီကလည်းကျွန်တော်ကရက်ခါမဖြစ်ဘူးသက်ဆံပေးခဲ့တယ်ဆိုတော့ကျွန်တော်ရှာပြီးတော့ယူပြီးတော့စားနေရတာပါဆရာဘလို့လောက်မှလည်းဒီတိုင်ပါပဲရှော့ရှာတာတော့မရှိပါဘူးဆရာ1,200ဆိုင်လို့တယ်တယောက်စီ1,200စပီတာပါတယ်ဆရာမလောက်တော့ဘူးဆရာမလောက်တော့ဘူးဒီတိုင်ပဲပြင်းနေတယ်ဆိုတော့ချိန်ခဲ့တဲ့ပတ်ဆိုင်တွေရှိတဲ့များလူတွေကကိုလုံးဆက်သွင်းပြီးတော့သုံးနေတာပါမရှိတဲ့လူတွေကလည်းအရင်ဒုက္ခရောက်နေတယ်ဒီလိုပဲဆိုင်စားနေရတာပါ
ကမ္ဘာစနေအခါဖွဲ WFP နဲ့မိဖက်ဖွဲ့စည်းတွေကတော့ရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းသင့်ပြည်သူ2,300အတွက်အသက်ကယ်စနေအခါတွေထောက်ပံ့ပေးပြီးဖြစ်တယ်လို့အဲ့ထမမွတ်စလင်ဒုက္ခသည်တွေလည်းပါဝင်တယ်လို့ဖော်ပြပါတယ်မုံတိုင်းတန်ခါရတဲ့ဒေသကလူဦးရေ8,000လောက်ကို3လစာရေးပေါ်ထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့ဆောင်းနေတယ်ဆိုပြီးတော့လည်းWFP ရဲ့မိလ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြပါရယ်မုံတိုင်းတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝေရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကတော့တရင်ထုတ်ပြန်ပါရယ်အခုလိုဝေရောက်ခွင့်ဆိုင်းငံ့ခံထားတာဟာရခိုင်ပြည်နယ်အတွင်းမှာလာမယ့်လတွေအတွင်းလူသားချင်းအကူအညီရရှိစေဖို့ရည်ရွယ်ထားတဲ့လူသက်တမ်းကျော်အတွက်နှစ်နာစီတယ်လို့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောဆိုထားပါရယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်တွေကမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဖိတ်ဖို့ချက်ကိုကိုသားညုံပြောပြသွားတာပါဆက်လက်ပြီးတော့နိုင်ငံတကာဒုက္ခသည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါအောင်မယ်တူရကီနိုင်ငံဟာစီးရီးယားစစ်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်3,000အပါအဝင်ကမ္ဘာပေါ်မှာဒုက္ခသည်အများဆုံးလက်ခံထားတဲ့နိုင်ငံတွေဖြစ်ပါတယ်တူရကီပြည်သူတွေအကြားဒုက္ခသည်ကိစ္စတွေကိုစန့်ကျင်မှုတွေတိုးလာနေပေမဲ့တူရကီသမ္မတအာဒဝန်ဟာတန်းနဲ့ချီတဲ့ဒုက္ခသည်တွေကိုနိုင်ငံအတွင်းလက်ခံတဲ့မူဝါဒကိုဆက်လက်ကင်ဆယ်ထားပါတယ်တူရကီမြို့တော်အစ္စတန်ဘူကနေတော်ရန်ကျုံသတင်းပေးပို့ထားတာကိုတော့ကျွန်တော်ကပဲဆက်လက်ပြီးပြောပြပေးပါမယ
်စစ်ပွဲကြောင့်တူရကီနိုင်ငံထဲကိုထွက်ပြေးလာရတဲ့စီးရီးယားဒုက္ခသည်တွေဟာသူတို့အိုးအိမ်တွေနဲ့သူတို့နိုင်ငံကိုတင်ဆုံရှုံလိုက်ရတာမဟုတ်ဘဲထိတက်ပူတဲ့ဆုံရှုံမှုတွေကိုရင်ဆိုင်ရပါတယ်သူ့ရဲ့အမိကိုပထမတလုံးကိုသာပေါ်ပြလူတဲ့အသက်18နှစ်အရွယ်စီမာဟာစစ်အတွင်းသူ့ရဲ့မိဘနှစ်ပါးနဲ့ညီကိုမောင်နှမ၄ဦးဆုံးရှုံးလိုက်ရပါတယ်။ဒါအပြင်သူ့ရဲ့ခြေထောက်နှစ်ဖက်လုံးလည်းဆုံးရှုံးလိုက်ရပါတယ်။ဒါပေမဲ့သူဟာလမ်းပြန်ရှောင်းနိုင်ဖို့မျှော်လင့်နေပါတယ
်။
သူဟာအရာအလုံးအတွက်စွမ်းစုံကူညီကြပါတယ်။အားလုံးအဆင်ပြေပါတယ်။ဒီအတွက်ဘုရားသခင်ကိုကျေးဇူးတင်ပါတယ်။ကျွန်တော်ရဲ့ခြေထောက်တွေကိုလေ့ကျင့်နေပါတယ်။တိုးတက်မှုလည်းရှိပါတယ်။သူတို့ကကျွန်တော်ကိုခြေထောက်တူအသက်တက်ဆင်ပေးမှာပါကျွန်တော်တဖြည်းဖြည်းချင်းလမ်းဆလျှောက်နိုင်မှာပ
ါအစ္စတန်ဘူမှာခြေထုလက်တုတက်ဆင်ပေးတဲ့ဌာနကိုတူရကီလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့နဲ့နိုင်ငံတကာဆရာဝန်များအထင်ကထူထောင်ပေးထားတာပါဒီဌာနမှာတာဝန်ယူလှုပ်ဆောင်နေတဲ့ပမောက္ခဒေါက်တာရာစာတာတာကအခုလိုရှင်းပြပါတယ
်
အထူးသဖြင့်တော့ဆီးရီးယားမှာခြေလက်အင်္ဂါဆုံးရှုံးသူတွေများပါတယ်စီးပေပါဂွန်တွေနဲ့ပြုတ်လုထားတဲ့ဘုံတွေကြောင့်ကိုယ်လက်အင်္ဂါဆုံးရှုံးမှုတွေဟာကျွန်တော်တို့အတွက်လည်းအကြီးကစိန်ခေါ်မှုဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကိုယ်လက်အင်္ဂါဆုံးရှုံးသူ2,000ကျော်ကိုပြုစုစောင့်ရှောက်မှုပေးခဲ့ပြီးအနည်းဆုံးတော့ခြေထုလက်ထု 4,000 လောက်တက်ဆင်ပေးခဲ့ပြီးဖြစ်ပါတယ်ဒါဟာအလွန်များပြားတဲ့အရေးအတွက်ပါအချိန်တိုကာလအတွင်းမှာဒီလောက်အရေးအတွက်လုပ်ပေးနိုင်တာကကမ္ဘာပေါ်မှာဌာနအနည်းငယ်လောက်ပဲရှိပါတယ
်ပြီးခဲ့တဲ့ February လတည်းတုန်းကတူရကီစီးရီးယားငလျင်ကြောင့်ခြေလက်အင်္ဂါဆုံးရှုံးသူတွေတိုးလာတဲ့အတွက်ဒီဌာနအနေနဲ့ပုံမိုလှုပ်ဆောင်စရာတွေတိုးလာခဲ့ပါတယ်တူရကီမှာစီးရီးယားဒုက္ခသည်3,000ကျော်အပြင်အီရတ်နဲ့အာဖဂန်ဒုက္ခသည်တွေကိုလည်းလက်ခံထားရပါတယ်တူရကီမှာဒုက္ခသည်တွေကိုစန့်ကျင်တဲ့အယူအဆတွေတိုးလာနေပါတယ်မကြာခဏဆိုသလိုပဲနိုင်ငံတွေပေါ်မှာရေးသားဖော်ပြထားတာတွေကိုတွေ့နိုင်ပါတယ်တူရကီလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့ကမူစတာဖာUzbek aku lo pyo ba de.
Toplumsal olarak şimdi çok sayıda
mülteci geldi. Dukha de anyaw mya yauk la de twet lumuyin san ya pyatana de myet de la nai ma de. Di ja de ma cha de mi ga ma phit khe de Turkey siwa ye achat de chaung le po so twa ba de. Da de ma ka be ywe kaok pwe dong ga le nangain thama tchu ga dukha de kaisat ko thauk pya pyo so la ba de.
Tamara Rajit Direct အာဒိုဝမ်ရဲ့အတိုက်ခံနိုင်ငံရေးအင်အားစုတွေကတန်းနဲ့ချီတဲ့စီးရီးယားဒုက္ခသည်တွေကိုနေရပြန်ပို့လိုကြပါတယ်။လူကောက်ပွဲမှာသမရအာဒိုဝမ်အနိုင်ရသွားတဲ့အတွက်ဒုက္ခသည်တွေအတွက်တင်တတ်တရာရသွားတာမဟုတ်ပဲဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့ပေးနေတဲ့ဥရောပနိုင်ငံတွေအတွက်လည်းတတ်တရာရသွားပါတယ်။မူဝါဒဆိုင်ရာသုတေသီဆာဟတ်အီဗန့်ကအခုလိုပြောပါတယ်
The Europeans probably they were relieved.
သမရအဒေါဝန်ပြန်ပြီးအနိုင်ရခဲ့တဲ့အတွက်ဒုက္ခသည်ကိစ္စနဲ့ပတ်သက်ပြီးဥရောပခေါင်းဆောင်တွေလည်းတက်တာရရသွားခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒုက္ခသည်ကိစ္စတွေဟာလက်ရှိအတိုင်းဆက်ရှိနေပြီးလုံးလုံးကန်လို့ရတဲ့အနေအထားဆက်ရှိနေတဲ့အတွက်ဖြစ်ပါတယ်
။ဒါပေမဲ့လည်းဒုက္ခသည်ကိစ္စတွေနဲ့ပတ်သက်ပြီးအများပြည်သူစိတ်မသက်မသာဖြစ်နေတာကိုသမရအဒေါဝန်လည်းသတိထားပုံရပါတယ်။အခုခါစီးရီးယားနိုင်ငံအတွင်းစီးရီးယားအစိုးရထိန်းချုပ်မှုကနေလွတ်နေတဲ့နေရာတွေမှာတန်းနဲ့ချီတဲ့ဒုက္ခသည်တွေကိုပြန်ပို့နိုင်ဖို့အစအဦးဦးတွေစောင့်လုပ်နေတာကိုတိုးမြင့်လှုံ့ဆော်လို့နေပါတယ်။ဒီလိုပြန်ပို့ဖို့ကိုဒုက္ခသည်ဘယ်လောက်ကလက်ခံမလဲဆိုတာကိုတော့စောင့်ကြည့်အောင်မှာဖြစ်ပါတယ
်။ဒါကတော့တူရကီနိုင်ငံကဒုက္ခသည်တွေအကြောင်းသတင်းဆောင်ပါကိုတင်ပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါောင်းမယ်။အခုရာစုနှစ်အကုန်မှာလူပေါင်း1ဘီလီယံကျော်လောက်ဟာအသက်အန္တရာယ်ထိန်းချုပ်နိုင်တဲ့အထိအပူလွန်ခဲ့တဲ့နိုင်ငံတွေမှာနေထိုင်ကြရလိမ့်မယ်လို့ဥရောပနဲ့တရုတ်နိုင်ငံကသုတေသီတွေကပြောဆိုလိုက်ပါတယ်။သူတို့ရဲ့သုတေသနပြုချက်တွေအရအဲ့ဒီအချိန်မှာကမ္ဘာလူဦးရေရဲ့၅ဘုံတုံးတစ်ဘုံဟာဒီအန္တရာယ်နဲ့ရင်ဆိုင်ရပွဲရှိတယ်လို့ခန့်မှန်းထားပါတယ်။ AB သတင်းဆောင်ပါတစ်ခုဘုတ်ကိုအခြေခံပြီးကိုငိမ့်ချန်းအေးကပြောပြမှာပါ။
ကဘာကြီးပူနွေးလာမှုဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အထိဖြစ်လာနိုင်ပြီးကဘာတောင်ကျမ်းမှာဆိုရင်အပူချိန်အစမတန်မြင့်မားလာမှုကြောင့်လူနေလို့မရတဲ့အထိဖြစ်သွားနိုင်တယ်လို့တရုတ်နယ်သာလန်နဲ့ UK နိုင်ငံတွေကသုတေသီတွေကပြောလိုက်တာပါအိန္ဒိယနိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်နိုင်ငံအများအပြားမှာအလွန်အမင်းအပူချိန်မြင့်တက်လာမှုကြောင့်လူနေထိုင်မှုမဖြစ်နိုင်တော့တဲ့လောက်အထိဖြစ်သွားနိုင်တယ်လို့ Nature Sustainability သိပ္ပံကြားနဲ့မေလထုတ်မှာပါဝင်တဲ့ကဘာကြီးပူနွေးလာမှုရဲ့လူသားပေါ်ထိခိုက်မှုပေါ်တိုင်းတာခြင်းအစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဆိုရင်ဂျမအီကိုထိခိုက်စေတဲ့အထိဖြစ်နိုင်တဲ့အပူချိန်အန္တရာယ်ကမျက်မှောက်ခင်မာကိုတွေ့မြင်နေရပါတယ်။အိန္ဒိယမိုးလေဝသဌာနကမေလာထဲမှာတောင်ပိုင်းနဲ့အလယ်ပိုင်းပြည်နယ်ခုနှစ်ခုမှာအပူလိုင်းသတိပေးချက်ကိုထုတ်ပြန်ခဲ့ရပြီးမေလာနောက်ပိုင်းထဲမှာပဲဒီသတိပေးချက်ကအိန္ဒိယမြို့တော်နဲ့မြောက်ပိုင်းပြည်နယ်တချို့အထိပါကျယ်ပြန့်သွားခဲ့ပါတယ်။မိုးမကြခင်အချိန်ထိအပူချိန်ကဆက်မြင့်တက်ခဲ့တာပါ။သမိုင်းကြောင်းကိုပြန်ကြည့်ရင်လဲအပူချိန်73ဒီဂရီစင်တီဂရိတ်ဝင်းကျင်ရှိတဲ့ဒေသတွေမှာပဲလူအတိုင်းဝန်းဟာကျန်းမာဖွံ့ဖြိုးတိုးတက်ထွန်းကားတဲ့အထောက်အထားတွေကိုတွေ့ရတယ်လို့ကမ္ဘာကြီးပူနွေးလာမှုအစီရင်ခံစာရေးသားသူတွေကဆိုပါတယ်။မုတ်တုံရာသီတောင်အာရှဒေသမှာကအပူချိန်28ဒီဂရီစင်တီဂရိတ်ဝင်းကျင်ထိအမြင့်ဆုံးရှိနေတာပါ။သမမျှတတဲ့ရာသီဥတုမရှိတဲ့အရက်မှာနေထိုင်သူတွေဟာတိုးတက်ရှင်သန်နိုင်ခြင်းနည်းတယ်လို့လည်းအစီရင်ခံစာကဆိုပါတယ်။စိုက်ပျိုးရေးညံဖြစ်တာနောက်ဆက်တွဲအစားအသောက်နဲ့အာဟာရချို့တဲ့ဒါလို့အကြောင်းရင်းများစွာကြောင့်လူ့ကျန်းမာရေးကျဆင်းလာရတာလို့အရင်ကလုပ်ခဲ့တဲ့သုတေသနတစ်ခုကိုအခြေခံပြီးအစီရင်ခံစာမှာထောက်ပြထားပါတယ်။အပူလွန်ကဲမှုကြောင့်အလုတ်ကင်တွေဆုံးရှုံးခဲ့ရပြီးစီးပွားရေးရလဒ်တွေလည်းဆိုးဝါးလာကလူ့ကျန်းမာရေးကိုတိုက်ရိုက်ထိခိုက်စေခဲ့တာပါ။ဥရောပနိုင်ငံတွေမှာလည်းပုံမှန်6တွေ့လာဖို့ရှိတယ်လို့သူဒေသနာစီရင်ခံစာကိုအဓိကရေးသားပြုစုသူတူဖြစ်သူအက်စတာတက်ကတို့ပါမောက်ခတင်လင်တန်ကပြောပါတယ်လူသားတွေကောင်းမွန်မွန်ရှင်သန်နိုင်မဲ့တမမျှတတဲ့ဒေသတွေဟာနှစ်လိုပဲစုံလို့သူကပုံဖော်ပြောဆိုပါတယ
် So when we consider temperature and precipitation together
ဒီနေ့မူရသုံးမှုကိုတိုင်းရှင်းစဉ်းစားတဲ့အခါပိုပြီးအေးမြတဲ့ရာသီဥတုမှာလူတွေကပိုပြီးရှင်သန်ဖွံ့ဖြိုးတယ်ဆိုတဲ့စိတ်ဝင်စားစရာကောင်းတဲ့စွန့်နှမှုကိုတွေ့ရပါတယ်ပူလေး6တွေ့တဲ့ဒေသတွေမှာရှင်သန်ကြီးထွားမှုကအားနည်းပါတယ်အဲ့ဒီနောက်ပိုးပူပြင်းလာပြီးဆွဆွတဲ့မုတ်တုံရာသီမျိုးတွေဖြစ်ထွန်းလာတာပါပြီးတော့အပူချိန်ပိုးမြင့်လာချိန်မှာအရာရာကတိတိသာကိုကျဆင်းသွားတာပါလို့ပမောက်ခတင်လင်တန်ကရှင်းပြသွားတာပါအရင်ကမှတ်တမ်းတွေကိုခြုံငုံပြီးခမန့်ချက်ရအပူချိန်ဟာ2100ပြည့်နှစ်မှာစက်မှုခင်ပတိုင်ပင်ကအပူချိန်တဲ့ 2.3 စင်တီဂရိတ်အထက်ရောက်သွားမယ်လို့သူတို့ရဲ့လေ့လာမှုကတွက်ချက်ထားပါတယ်ဆိုလိုတာကလူ2ဘီလီယံလောက်ဟာအသက်အန္တရာယ်ရှိတဲ့ရာသီဥတုချီနေမှာနေထိုင်ရမှာပါလန်တန်ရဲ့အဆိုအရလက်ရှိလူသားမျိုးနွယ်ရဲ့တိရာဂိုင်နှုန်းအောက်ဟာအနေရှိတဲ့ပူချိန်အောက်မှာနေထိုင်နေရကနေရာသီဥတုပြောင်းလဲလာမှုကြောင့်လူဦးရေရဲ့900ရာဂိုင်နှုန်းဖြစ်တဲ့လူသားတန်း600ကျော်ဟာသူ့စကလုံးတိုင်းပြောရရင် နှစ်လုံးပဲနေပယ်ဒေသရဲ့အပြင်ဘက်မှာနေလာကြပြီလို့ဆိုပါတယ်။လန်တန်ကပြင်းထန်တဲ့အပူချိန်ကြောင့်ဖြစ်ပွားမဲ့သိပ်ဆုံးမှုတွေကိုအာရုံစိုက်ဖို့ရေးကြီးတယ်လို့လက်ရှိမှာအကဘအပူချိန်ကိုထိန်းထားဖို့ကြိုးပမ်းချက်တွေကအနာဂတ်မှာလူသားတန်းပေါင်းများစွာရဲ့အသက်တွေကိုကယ်တင်နိုင်ရေးအာရုံစိုက်ဖို့ကလည်းရေးကြီးတယ်လို့ထောက်ပြပါတယ
်။ I'm sincerely hoping this study does one little thing towards
လူလာမှုကနေကမ္ဘာကြီးပူပွေးလာမှုကို 1.5 ဒီဂရီစင်တီဂရိတ်ထိအနည်းဆက်ဆုံးတက်နိုင်သမျှလျှော့ချပြီး 1.5 ဒီဂရီစင်တီဂရိတ်အထက်မှရောက်ဖို့နှစာတို့ကြိုးပမ်းကြဖို့တိုက်တွန်းနိုင်မယ်မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ရိုးရှင်းရှင်းပြောရရင်အမှတ်တစ်ခုချင်းအပူချိန်1ဒီဂရီချင်းကတကယ့်ကိုရေးကြီးပါတယ်။ဒါကလူတန်းပေါင်း140ခန်းစားရမယ်မကြုံစဘူးအပူဓာတ်မြန်မာခြေကိုလျှော့ချနိုင်မှာပါ။ဒါဟာရာသီဥထိန်းသိမ်းရေးလှုပ်ဆောင်ချက်တွေရရှိမယ်အမကန်ပမာဏလည်းဖြစ်ပါလေလို့ပမောက်ခတင်လင်တန်ကပြောသွားတာပါစူထိုင်းစာမြင့်လာတာနဲ့အပူချိန်ပေါင်းဆက်လိုက်ရင်လူခဏကူကအလုတ်ကောင်းကောင်းမလုံနိုင်တော့ဘူးလို့လင်တန်ကရှင်းပြပါတယ
်
အပူချိန်35ဒီဂရီစင်တီဂရိတ်ထိမြင့်လာရင်28ဒီဂရီစင်တီဂရိတ်လောက်မှလိုမျိုးခဏကူကအလိုလျောက်ပြန်ပြီးထိန်းကြီးပေးဖို့ခက်ခဲလာပြီးအသက်အန္တရာယ်ကြုံရတဲ့အထိဖြစ်လာနိုင်တယ်လို့ပြောပါတယ်တက်ကြီးရွယ်တွေကလေးငယ်တွေဒါမှမဟုတ်မကျမ်းမမှာဖြစ်နေသူတွေမှာပိုပြီးပြင်းပြင်းထန်ထန်ခံစားရမယ်လို့လန်တန်ကရှင်းပြပါဗျ။2015ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်အရလက်မှတ်ရေးထိုးထားတဲ့ကမ္ဘာနိုင်ငံတွေဟာစက်မှုခေတ်မတိုင်မီကအပူချိန်ထက် 1.5 စင်တီဂရိတ်ထက်မပိုအောင်ထိမ့်သိမ်းထားဖို့ရည်မှန်းချက်ကိုသဘောတူထားကြတာပါ။ Imperial College London က Grantham ရာသီဥတုပြောင်းလဲမှုနဲ့သဘောပတ်ဝန်းကျင်ဆိုင်ရာဌာနကရာသီဥတုဆိုင်ရာသိပ္ပံပညာရှင်တူဖြစ်တဲ့ဒေါက်တာ Friedrich Ricker Otto ကတော့ Nature Sustainability Journal ရဲ့သုတေသနအစီရင်ခံစာမှာပါဝင်ခဲ့ခြင်းမရှိပေမဲ့ဒီအစီရင်ခံစာထောက်ပြချက်ကလူသားအနာဂတ်အတွက်အရေးကြီးကြောင်းအခုလိုရှင်းပြပါတယ
်။ What this report highlights is that the hotter it gets
ဒီအစီရင်ခံစာမှာမိမောင်းထုတ်ပြထားတာကပိုပူလာရတဲ့အမျှလူတွေကအန္တရာယ်ရှိတဲ့အခြေအနေမှာပိုနေလာရမယ်။အပူဓာတ်ကြောင့်လူတွေပိုသေဆုံးလာမယ်ဆိုတာပဲ။ဒီကစမ5ဒီဂရီဆိုတဲ့ကိန်းဂဏန်းကိုထောက်ပြဖို့ကတကယ်ကိုအရေးကြီးတယ်လို့ကျွန်မတို့ထင်တယ်။လက်ရှိမှာဖြစ်နေတဲ့စက်မှုခေတ်မတိုင်ခင်ကအတွက် 1.2 ဒီဂရီပိုတဲ့အပူချိန်မှာလူတွေကအများကြီးသေဆုံးနေတာလေ
။လူတွေကလမ်းပေါ်သွားရင်းလာရင်သေဆုံးသွားတာမဟုတ်လို့ပူကြောက်သေဆုံးရတာကိုလူတွေသိတဲ့တတိမမှုမိကြဘူးလို့လည်းဒေါက်တာအော်တိုကထောက်ပြပါတယ်။အများအပြားဆင်းနွမ်းပါတဲ့လူတွေမှာပိုးခံစားရပြီးအိမ်မှာနေရင်သေဆုံးကြရတာဖြစ်လို့နောက်ပိုင်းဆင်းအင်းပြုစုတော့မှသာတိလာရတယ်လို့ဆိုပါတယ်အပူလိုင်းတွေဟာအတန်တိတ်လူသက်သမားတွေလို့ခေါ်ဖို့အကြောင်းပြချက်ကောင်းကောင်းရှိလာနေပြီလို့လဲဒေါက်တာအော်တိုကထောက်ပြသွားပါတယ
်ဒါကတော့ကမ္ဘာရာသီဥတုပြောင်းလဲလာမှုကြောင့်လူတွေအသက်အန္တရာယ်ရှိလာနိုင်တဲ့အကြောင်းသတင်းဆောင်ပါကိုကိုငင်းချမ်းအေးပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါအောင်မယ်American နိုင်ငံ Los Angeles မြို့မှာအရှိအလယ်ပိုင်းနဲ့အခြားဒေသတွေကအမျိုးသမီးအမှုပညာရှင်တွေစုပေါင်းပြီး Women Defining Women လို့အမည်ပေးထားတဲ့ဓာတ်ပုံနဲ့ပကြီးပြပွဲတစ်ခုပြသခဲ့ပါတယ်။ဒီပြပွဲမှာရိုးရာလူမှုအဖွဲ့အစည်းတွေနဲ့ခေတ်သစ်လူမှုဘဝကိုထင်ရှားနေတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကို42တင်ပြထားပါတယ်။ Mike O'Sullivan Take သတင်းပေးပို့ထားတာကိုမှတ်များသတင်းအောင်ကပြောပြမှာပါ။
မြောက်အာဖရိကအရှေ့အလယ်ပိုင်းအာရှအလယ်ပိုင်းနဲ့တခြားမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကအနုပညာရှင်40နှစ်ယောက်ပါဝင်တဲ့ဓာတ်ပုံနဲ့ပကြီးအနုပညာပြပွဲတစ်ခုကိုအမေရိကန်နိုင်ငံ Los Angeles မြို့မှာပြသခဲ့ပါတယ်။ဒီပြပွဲကို Women Defining Women အမျိုးသမီးတွေကပုံဖော်ပြတဲ့အမျိုးသမီးတွေလို့အမည်ပေးထားပါတယ
် Every artist in the exhibition is a woman and
ဒီပြပွဲမှာအမျိုးသမီးတွေနဲ့သက်ဆိုင်တဲ့ဓာတ်ပုံတွေနဲ့ပကြီးတွေပဲပြသထားပါတယ်။ရိုးရာအစင်လာနဲ့ခေတ်သစ်လူမှုဘဝတွေကိုပေါင်းဆက်ထားတဲ့လူဖွဲ့စည်းတွေကအမျိုးသမီးတွေရဲ့နေထိုင်ဘဝပုံရိပ်တွေကိုပြပွဲမှာလေ့လာနိုင်ပါတယ်။အီရန်နိုင်ငံဘွားနယူရှာတာဗာခိုလီယန်ရဲ့ The Day I Became a Woman ဆိုတဲ့အစီအစဉ်မှာမိမပြူလေးတွေအရွယ်ရောက်ကြီးပြင်းလာတဲ့လူမှုဘဝကိုထင်ရှားပြသထားပါတယ်
။ She's using her niece
သူတူမလေးကိုမော်ဒယ်လုပ်ပြီးတော့ဒီကလေးမလေးရဲ့ဘဝဖြစ်စဉ်တစ်ခုကိုထင်ရှားပြထားပါတယ်။ကလေးဘွားကနေလူကြီးဘွားအတော်ဝင်တဲ့ကန့်သက်ချက်တွေပြောင်းလဲလာတာကိုဝစ်စားစီမှုကနေတဆင့်ဖော်ထုတ်ပြသွားတာပါ။တခြားဓာတ်ပုံတဲ့ပကြီးတွေမှလည်းအလားတူယဉ်ကျေးမှုကိုထင်ဟပ်တဲ့အကြောင်းအရာတွေပြသထားပါတယ်။တူရကီနုပညာရှင်အင်ချီအီဗီနာရဲ့ဖန်တီးမှုဗီဒီယိုတစ်ခုမှာတော့ဝ
မွတ်စလင်အမျိုးသမီးတွေရဲ့ရိုးရာဓလေနဲ့နေထိုင်မှုဘဝပုံစံတစ်စိတ်တစ်ပိုင်းကိုစိတ်ကူးနဲ့လက်တွေ့ပေါင်းဆက်တင်ပြထားပါတယ်။ကယ်လီဖိုးနီးယားမှာနေတဲ့အီဂျစ်နွယ်ဘွားရှီရင်ဂါရစ်ကတော့ဒီကနေ့ခေတ်အီဂျစ်ချင်းချင်းတွေနဲ့သူ့ရဲ့ဘဝကိုပေါင်းဆက်ထားတဲ့မီဒီယာပေါင်းဆက်ဖန်တီးမှုပကြီးကားတစ်ခုပြသခဲ့ပါတယ
်။
ကျမဘဝတစ်လျှောက်လုံးအမြင့်တွင်နေတဲ့အီဂျစ်အမျိုးသမီးဝါဒတွေကိုနားလည်ဖို့ကြိုးစားနေတာပြီးတော့အမေရိကမှာအခုကြုံနေရတဲ့အမျိုးသမီးအခွင့်အရေးဒါတွေကိုဖော်ကျပြချင်နေတာ
ဒီပြပွဲကပါဝင်ပြတာတဲ့အမှုပညာရှင်တွေရဲ့မတူကွဲပြားတဲ့ဘဝနေထိုင်မှုတွေကိုထင်ဟပ်နေတယ်လို့ပြောပါတယ
် behind it is basically trying to change
အချင်းတော့အရှေ့လေပိုင်းဒေသနိုင်ငံတွေအထူးသဖြင့်မွတ်စလင်နိုင်ငံတွေကအမျိုးသမီးတွေနဲ့ပတ်သက်တဲ့အမေရိကန်တွေရဲ့အမြင်တွေအယူအဆတွေကိုပြောင်းလဲစေချင်တာပါ
ဒီပြပွဲဟာကဘာပေါ်ကမြို့သမီးတွေကိုပိုင်ရင်ကျေးမှုဓလိထုံးစံနေနဲ့ခေတ်သစ်ကဘာမှာရှင်သန်နေထိုင်မှုကိုထင်ဟပြတာတဲ့မြို့ပညာပြပွဲတစ်ခုပဲဖြစ်ပါလေရှင
်။ဒါကတော့အမေရိကန်ပြည်ထောင်စုမှာပြုလုပ်ခဲ့တဲ့အမျိုးသမီးတွေရဲ့ပကြီးအမှုပညာပြပွဲအကြောင်းကိုဗန်းများတင်ဆက်အောင်ပြောပြခဲ့တာဖြစ်ပါတယ်။ VO ရဲ့ကြာတာရင်းနေမနေ့ပတ်တန်လွတ်စီနေအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုတင်ပြပါအောင်မယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American အတန်ရဲ့တာတာပရင်းနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါရယ်ရေဒီယိုအတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25လိုင်းဒိုမီတာ32တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသက်ချက်လူလူနဲ့ကျန်းမာရေးအောက်ကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်အခုပထမအုပ်ဆုံးအနေနဲ့ကတော့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာနိုင်ငံအခြေအနေဟာယူကရိန်းအခြေအနေနဲ့တူညီပေမဲ့ယူကရိန်းလိုနိုင်ငံတကာအလေးထားခံရမှုနဲ့အကူအညီမရနိုင်တာဟာယူကရိန်းမှာလို့ထက်မြက်တဲ့ခေါင်းဆောင်မှုမျိုးလိဟနေလို့ဖြစ်တယ်လို့သုံးသပ်သူတချို့ရဲ့ဝေဖန်ချက်ကို NUG ဘက်ကဘယ်လိုတုံ့ပြန်ထားပါသလဲဒီကိစ္စနဲ့အတူလက်ရှိအခြေအနေအလားအလာတွေနဲ့ပတ်သက်ပြီး NUG ထိပ်တန်းခေါင်းဆောင်တူဖြစ်သူဒေါက်တာဇော်ဝေစုကိုဥကြော်ဇန်တာကမေးမြန်းဆွေးနွေးထားပါတယ်
ဆရာတို့ရဲ့လှုပ်ရှားမှုပေါ့လေဒီဒီမိုကရေစီလူလားသူတွေကထောက်ခံသူတွေအများပြားပြည်တွင်းမှာလည်းပဲအများပြားထောက်ခံမှုတွေရှိရဆိုတာလို့သင်တို့သတင်းတွေသိရပါတယ်ဆိုတော့ဒီထောက်ခံမှုတွေနဲ့ပတ်သက်လို့ဆရာတို့ဘလောက်အားရကျေနပ်မှုရှိပါလဲဓာတ်ထက်များပို့ပြီးတော့ပြည်တွင်းအနေနဲ့ပြောရင်ထောက်ခံမှုလူသေးသလားအဲ့ဒီထက်မှများဟို68တုန်းကဒေါက်တာမောင်မောင်ပြောသလိုကမကြားသေးတဲ့အသံတွေလည်းပဲရှိနေသေးတယ်ဆိုတော့အဲ့လိုများဆရာပြောချင်ပါသေးလားဆရာ
အာဟုတ်ကဲ့ပါဟိုဒီတော့ကျွန်တော်ထင်ပါတယ်ဒီကျွန်တော်တို့ရဲ့ဒီနေ့တော်လန်ရေးကတော့အဲတကယ်အာတမနဲ့ဓမ္မဖြစ်တဲ့အတွက်တော့လူတိုင်းလူတိုင်းဒါကဟိုနားလေသိရှိပါတယ်ဒါနဲ့ပတ်သက်ပြီးအဲဒါသုံးသပ်နိုင်တယ်စဉ်းစားနိုင်တယ်တွေးခေါ်နိုင်တယ်လူတိုင်းကတော့ဒါဓမ္မဘက်မှာရှိကြတာဖြစ်တဲ့အတွက်ဒီနေ့တော်လန်ရေးကျွန်တော်တော့အားလဲရပါတယ်အားလည်းရှိပါတယ်ဆရာတို့အားလုံးသိပြီးသားဖြစ်တဲ့အတိုင်းပဲကျွန်တော်တို့တွေစိုးရိမ်နေတယ်ပေါ့နော်အာကြာလာရင်များညော့သွားမလားဆိုတာကျွန်တော်တော့မညော့တဲ့အပြင်ပို့တိုးလာတယ်တို့တော့ခံစားရပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်ဟောဆရာနိုင်ငံတကာနဲ့ပတ်သက်ပြီးတော့ထိုင်းကသူတို့ရဲ့ဗီဇာတွေ့ဆုံဆွေးနွေးမှုတွေလုပ်တယ်ဒီကိစ္စကိုတော့ဆရာတို့ဘက်ကလည်းကန့်ကွက်တယ်အရှင်လည်းပဲသိပြီးတော့သဘောမတူတာတွေ့ရပါတယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံရဲ့ဗီဇာလိုရက်ကိုတော့သိပြီးတော့လက်ခံရမှာမဟုတ်ဘူးဒါပေမဲ့အာဆီယံကိုဘယ်လောက်ကျင်းနှမှုရှိပါလဲအာဆီယံလက်ကို
ဟိုတကယ်တော့အားမရဘူးပေါ့ဆရာရယ်တကယ်တော့ဟိုနိုင်ငံတကာအနေနဲ့ကအခုလိုမျိုးပေါ့နော်ကျွန်တော်တို့ကိုဟိုခဏဟာလည်းပဲဆက်ရတယ်တကယ်တော့ဒီအမှန်တရားဘက်မှာရက်တည်ပြီးတော့ဒီခေတ်ပို့ပြီးတော့တကယ်တော့ဟိုထိန်းချောင်းမှုတွေပါပါတဲ့နာပေါ့နော်ဟိုအခုလိုမျိုးကုလသမဂ္ဂတို့အာဆီယံတို့ဒီနိုင်ငံတကာက ဒီကျွန်တော်တို့ပြည်သူတွေနဲ့အတူတူပေါ့လေအခုလိုဒီမိုကရေစီ transition မှာရက်တည်ပေးတယ်ဆိုတာအပြင်တကယ်တော့ဒါတွေကိုစောစောတစ်ဖက်ကမတရားလုပ်နေတဲ့သူတွေအတွက်တရားမျှတမှုရအောင်တရားသဖြင့်အမှန်တော့ဒါကိုထိန်းချောင်းမှုပါပါတဲ့နာပေါ့နော်ဆိုတော့ဒါတွေမပါတာတော့ကျွန်တော်တို့အားမရဘူးဒါပေမဲ့လည်းအာဆီယံအနေနဲ့အခုဟိုအာဆီယံ chair တို့ပါတို့ဟိုထိတွေ့မှုတွေရှိနေတာတွေကျွန်တော်တို့ ਨੇ ချိတ်ဆက်မှုတွေရှိနေတာတွေအားလုံးਨੇ ဆက်ဆံပြီးဆောင်ရွက်နေတာတွေအတွက်တော့ကျွန်တော်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီထက်ပိုပြီးပွင့်လင်းမြင်သာပြီးဒီထက်ပိုပြီးထိရောက်တဲ့ဟာတော့ကျွန်တော်တို့ဖြစ်စေတင်ပါတယ်ဟိုထိုင်းလိုမျိုးဖြစ်လာတာတို့ဟို 1.5 တို့ဘာတို့ကတော့ကျွန်တော်တို့ဒါကဟိုပြည်သူတွေ ਨੇ နောက်တကယ်တမ်းခုနလူသားတွေ ਨੇ စံ့ညင်မှုတွေဖြစ်နေတာဗောနော်ဒါအတွက်တော့ကျွန်တော်တို့အားမရပါဘူ
းဟုတ်ကဲ့ဆိုတော့ဒါအာဆီယံဘော်ဒီကုလသမဂ္ဂအပါအဝင်ဒီအနောက်နိုင်ငံတွေဒီဘက်က community international community တစ်ခုလုံးဆိုရပါဘူးသူတို့ရဲ့ပံ့ပိုးမှုထောက်ခံမှုကဘယ်လောက်အားရစရာကောင်းပါလဲ
အဲဒါလည်းအတူတူပါပဲကျွန်တော်တဖြည်းဖြည်းချင်းတော့ကျွန်တော်တို့ခံစားချက်ပေါ့လေအထူးသဖြင့်ကျွန်တော်တို့ပညာရေးကျန်းမာရေးနဲ့ပတ်သက်ပြီးခံစားချက်တွေရဆိုရင်တော့တဖြည်းဖြည်းချင်းတော့သူတို့ကျွန်တော်တို့ကိုနားလည်လာတယ်လို့ကျွန်တော်မြင်တယ်အစတုန်းကဆိုရင်ကျွန်တော်တို့ဒီအခုအညီရဖို့နဲ့သူတို့နဲ့ engage လုပ်ဖို့ဆွေးနွေးဖို့တော့အတော်ကြိုးစားခဲ့ရအခုတော့သူတို့တွေနဲ့ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးပြီးတော့ခုနကလိုပွင့်လင်းမြင်သွားတာတချို့စပြီးထိတွေ့လာတာတွေရှိတဲ့အပြင်အခုအညီတွေစရလာတယ်ပေါ့နော်အဲဒါမှမဟုတ်လေခုနကကျွန်တော်ပြောသလိုပဲဟိုမတရားသဖြင့်လုပ်နေတဲ့အခုလိုမျိုးရစ်စစ်အဲရုပ်မှာကြမ်းတမ်းတဲ့လူတွေကိုခုနကလိုဥပဒေအရနိုင်ငံတကာဥပဒေအရနိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့စီမံစည်းကမ်းတွေရာအရေးယူဖို့အဆင့်အထိတော့မရှိသေးတာတော့ကျွန်တော်တို့အတွက်တော့အားမရဘူးပေါ့နော
်ဒါ
ပေမဲ့ဟိုစပြီး engage ဖြစ်လာတယ်အခုလိုမျိုးဟိုအခုအညီတွေကိုစပြီးပေးဖို့လိုအပ်တယ်စပြီးပေးလာတယ်ဆိုတာတွေအတွက်တော့ကျေးဇူးပါတယ
်ဟုတ်ကဲ့ဆိုတော့မပြောမဖြစ်တဲ့နိုင်ငံတော့တရုတ်ကိုကျွန်တော်အထူးသဖြင့်ပြောချင်ပါတယ်တရုတ်ကမြန်မာနိုင်ငံထဲမှာစူရဲ့အကျိုးစီးပွားလည်းအများဆုံးဆိုတော့ဒီအရေးမှာတော့တရုတ်ကဘယ်လိုရက်တည်သလဲဒီကတော့ဒါဆေးဆက်ခြင်းတဲ့သဘောနဲ့လေသံပြစ်နေတာတော့တွေ့ပါရဲ့တကယ်တော့သူတို့အဲ့လိုလုပ်ပါသလားဆရာတို့ဘက်ကတူပကချင်းကမှုရှိပါလ
ားဒါကတော့အမှန်တော့ကျွန်တော်တို့ NUG အနေနဲ့ဒါဒေါ်စင်မာအောင်တို့ကျွန်တော်တို့ဒီဘက်ကဟိုအစိုးရအဖွဲ့အနေနဲ့ပြောခဲ့တာလည်းရှိတယ်ကျွန်တော်တို့ကအားလုံးနဲ့ဟိုချိတ်ဆက်ပြီးတော့အားလုံးနဲ့ကျွန်တော်တို့ထိတွေ့ပြီးတော့အားလုံးနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်ပါတယ်ကျွန်တော်တို့အားလုံးဆိုတာဒီတရုတ်ကိုလည်းဆက်သွယ်ပြီးဆောင်ရွက်တာပဲအိန္ဒိယနိုင်ငံနိုင်ငံဒီအကုန်လုံးကိုလည်းဆက်သွယ်ပြီးဆောင်ရွက်တာဖြစ်တဲ့အတွက်ဆက်သွယ်ရေးလမ်းကြောင်းတွေကတော့ရှိနေပါအဲဒါပေမဲ့စောစောကပြောလို့ပေါ့နော်အဲကျွန်တော်တို့နိုင်ငံရဲ့အနေအထားအရာကလည်းတကယ်ကိုဒီပထဝီအနေအထားအရာကအခက်အခဲတွေအများကြီးဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတကယ်တော့ဟိုအိန္ဒိယနိုင်ငံနေနဲ့လည်းအဆင်ပြေခြင်းနဲ့နောက်ကြတော့ကမ္ဘာဒီလိုအင်အားကြီးနိုင်ငံနေနဲ့လည်းကျွန်တော်တို့ကဟိုအဆင်ပြေမှလည်းကျွန်တော်တို့ဖြစ်မှာပေါ့နော်ဒါကြောင့်ကျွန်တော်တို့ဒီနေ့တော်လန်ရေးအတွက်ကတော့ကျွန်တော်ထင်တယ်ကျွန်တော်တို့ဒီတရုတ်ကောအမေရိကန်ကောအခုကျွန်တော်တို့နောက်ဆုံးဖြစ်ပေါ်နေတဲ့ဟာတွေအတွက်ကျွန်တော်တို့ကတော့ဟိုကြိုးဆိုတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအမေရိကန်နဲ့တရုတ်နဲ့အခုစပြီးတွေ့ပြီးတော့သူတို့နိုင်ငံရေးဝန်ကြီးတွေဆွေးနွေးကြတယ်။အဲခုနနိုင်ငံခေါင်းဆောင်တွေသူတို့တွေ့ကြမယ်ဆိုတာဟာကျွန်တော်ထင်ပါတယ်။အမှန်တရားနဲ့ပတ်သက်ပြီးအပြေရှားနိုင်မယ်ဆိုရင်တော့ဒါဟာကျွန်တော်တို့ကောင်းတယ်လို့ကျွန်တော်တော့အိနာနီချင်းနိုင်ငံတခုအနေနဲ့ရောဒီမိုကရေစီကိုတောင်းနေတဲ့နိုင်ငံတကူအနေနဲ့ရောကျွန်တော်တော့အဲ့ဒီအဖွဲ့အစည်းတွေရဲ့လူတွေအနေနဲ့ကျွန်တော်မြင်ပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့နောက်တစ်ခုကဆရာတို့တော်လှန်ရေးအင်အားစုတွေကိုပြန်ပြီးဆင်းစစ်မယ်ဆိုရင်ဘာလဲကိုကိုကကိုရိုဘက်ကဘာများပို့ပြီးတော့တိုးလို့ရင်ကောင်းမလဲဒီတော်လှန်ရေးပုံမထျောက်လောင်တဲ့ပြည်သူတွေအတွက်ပြည်တွင်းအတွက်ကောနိုင်ငံသားဆက်ဆံရေးအတွက်ကောအဲ့လိုများဆရာတို့ပြန်ပြောင်းသုံးသပ်မိရရှိရင်လည်းပြောပြပါအောင်ဆရာ
အမြဲတမ်းသုံးသပ်ပါရစေ။ကျွန်တော်တို့ကဟိုတော်လှန်ရေးဟိုကာလတော်လှန်ရေးအစိုးရပါပဲဆရာ။တော်လှန်ရေးအစိုးရတကယ်တော့ဟိုပြည်သူတွေကရှေ့ရသွားတာပါဆရာ။ကျွန်တော်တို့လည်းအမြဲတမ်းပြောပါရစေ။ပြည်သူတွေရဲ့စံတာပြည်သူတွေကဒီတော်လှန်ရေးကိုဥဆောင်တာဖြစ်တယ်။အလားတူပဲတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အတူတူပေါ့နော်။ကျွန်တော်တို့ကပြည်သူတွေရဲ့ဥဆောင်မှုကိုလိုက်ပြီးကောင်တယ်ပေါ်ရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အမြဲတမ်းသုံးသပ်တယ်။အမြဲတမ်းလည်းနားထောင်ပါကျွန်တော်တို့မှာနေ့တိုင်းဒီဆိုရအဖွဲ့မှာ audit သဘောမျိုးကျွန်တော်တို့ရှိပါတယ်အဲဒီဟာမနေ့ကဖြစ်ခဲ့တဲ့ကိစ္စတွေအခုဖြစ်ပြနေတဲ့ကိစ္စတွေအပြောင်းလဲကိစ္စတွေအများအန်းသုံးသပ်ပြီးတော့ကျွန်တော်တို့ဒါကိုကျွန်တော်တို့အစိုးရအနေနဲ့ကျွန်တော်တို့ဒီတော်လန်ရေးခါလာမှာလုံးတင်လှုပ်ထိုက်တာကိုအချိန်မီ timely လည်းဖြစ်ရမယ်တကယ်ကိုမှန်ကန်အောင်လည်းကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်နေပါဒါကြောင့်လည်းပဲဆရာတို့အားမရတဲ့ကိစ္စတွေကျွန်တော်တို့လည်းအားမရတဲ့အတွက်ဒါတွေကိုအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲပြီးတော်လှန်ရေးကိုရှေ့ရှုပြီးကျွန်တော်တို့သွားနေပါတယ်ပြင်ဆင်တဲ့နာတွေပြင်ဆင်ကြိုတင်ပြီးတော့ကြိုတင်ပြင်ဆင်ရမယ့်ဟာတွေလည်းပြင်ဆင်ပြီးသွားနေတယ်လို့ဟိုကျွန်တော်အနေနဲ့အကြံမြင်တာလေးကိုတော့ respond လုပ်ချင်ပါတ
ယ်ဟုတ်ကဲ့ရပါဆရာနောက်တစ်ခုကျွန်တော်မေးခွန်းရှိရင်အဲ့ဒါကိုလည်းကိုကပြီးမေးပါစေနိုင်ငံတကာသုံးသပ်သူတွေချို့ကတော့မြန်မာနိုင်ငံတော်လှန်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကယူကရိန်းလောက်တက်တက်ကြွကြွထောက်ခံအပေးမှုမရှိဘူးဆိုတော့အခြေအနေရင့်မတူပါဘူးဆရာကျွန်တော်နားလည်ပါတယ်ဒါပေမဲ့သူတို့ထက်ပြီးပြောတဲ့အထက်မှာဘာလို့လဲဆင်ရဆိုတောင်းဆောင်မှုအရေးချင်းသိပ်ကွာတယ်လို့ပြောကြပါတယ်သူကဆိုတော့ဆရာကဘယ်လိုနှိုင်းယှဉ်မိပါလဲဆိုတော့ယူကရိန်းကျေကောင်းဆောင်မှုနဲ့ဆရာတို့ဒီဘက်ကမြန်မာနိုင်ငံတော်လှန်ရေးအင်အားစုရဲ့ကောင်းဆောင်မှုကိုဘယ်လိုမြင်ပါလဲပို့ပြီးတော့ထီထီရောက်ရောက်ဖြစ်အောင်ဘာများလုပ်သင့်တယ်လို့စဉ်းစားမိရရှိပါလား
ဟိုဒါကတော့ပေါ့လေဟိုကျွန်တော်ဝေဖန်တာတွေလည်းဟိုကြိုးဆိုပါတယ်ကျွန်တော်တို့ကဟိုလေဟိုဒါတကယ်တော့ဟိုခေါင်းဆောင်မှုအနေနဲ့ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်တို့နိုင်ငံကတဦးတယောက်ချင်းရဲ့ခေါင်းဆောင်မှုနဲ့သွားလို့ရတဲ့နိုင်ငံမဟုတ်တော့ပါဘူးဆရာကျွန်တော်တို့ကစုပေါင်းခေါင်းဆောင်မှုဆိုတာကျွန်တော်တို့ federal ကျွန်တော်တို့မှာက diversity အရန်ကိုကြီးမားတဲ့နိုင်ငံတစ်ခုဟို135 try 100 dialects ဆိုပြောကြတဲ့ diversity အဲ့ဒီလို diversity ရှိနေတဲ့နိုင်ငံမှာစုပေါင်းကောင်းဆောင်မှုကိုသာဦးစားပေးရမှာဖြစ်ပါတယ်တဦးချင်းတယောက်ချင်းရဲ့ကောင်းဆောင်မှုနဲ့ကျွန်တော်တို့နိုင်ငံဒါကျွန်တော်ရဲ့အတွေ့ပေါ့နော်ဆရာနော်ဟိုသွားသင့်တယ်လို့ကျွန်တော်တို့တော့မမြင်တော့အခုဟာကျွန်တော်တို့ကစုပေါင်းကောင်းဆောင်မှုနဲ့သွားနေတယ်အားလုံးနဲ့ထိတ်ဆက်ပြီးအခု technology အရာလည်းကျွန်တော်ချိတ်ဆက်လို့ရတော့နေ့စဉ်နေ့တိုင်းဒီအားလုံးပါဝင်ဆွေးနွေးခေါင်းဆောင်ပြီးသွားနေတော့ဟို consensus ဖြစ်တာဆိုတော့နင်းနေတော့နှေးတာပေါ့နော်ဒါပေမဲ့ဒီဟာတကယ်ကိုနှစ်ပေါင်း80ကျော်ကြာခဲ့တဲ့တိုင်းပြည်တစ်ခုအတွက်အဖြေကတော့အဲ့လိုပဲရှာသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာဆောသားပြောတဲ့တိုင်းရင်းသားလူမျိုးစုတွေဒီအရေးဟာလည်းပဲသိအရေးကြီးလို့ထင်ပါတယ်ဒီမိုကရေစီရေးတဲ့တန်းတူပါပဲတစ်ခုမရှိရင်တစ်ခုမရနိုင်တဲ့ကိစ္စဆိုတော့ဒီတိုင်းရင်းသားအင်အားစုရဲ့အရင်ကတည်းကလွတ်လပ်ရေးရပြီးသိမကြခင်ကဒါသူတို့အခွင့်အရေးတိုက်ပွဲဝင်လာတဲ့အင်အားစုတွေရဲ့ပူပန်းပါဝင်မှုရောဒီနေ့ခါမှာဒါတပေါင်းတစည်းရဲ့အပြန်နိုင်ယုံကြည်မှုအပြည့်နဲ့လက်တွဲဆောင်ရွက်နေကြပြီလို့များထင်ပါသလားအဲ့လိုများမဟုတ်သေးဘူးဆိုရင်ဗာများထပ်လုပ်ဖို့လိုသေးတယ်ထင်ပါလေဆရာတို့က
ပုံမူပြီးတော့ဒီစီယုံပြီးပုံမူပြီးတော့ကျွန်တော်တို့ပွင့်လင်းပြီးပုံမူပြီးတော့ယုံကြည်မှုတွေရဖို့တဲ့စူးစမ်းနေတယ်ရနေလဲရနေပါတယ်ဆရာပုံလဲရလာလိမ့်မယ်လို့လည်းယုံကြည်ပါတယ်ဒါပေမဲ့ပုံပြီးတော့ကျွန်တော်တို့တွေဟိုတယောက်နဲ့တယောက်အပြန်အလှန်နားလည်မှု trust တွေကတော့ရှေ့လျှောက်လဲလုံနေဦးမှာပါဆရာဒါမှသာလျှင်ဟိုကျွန်တော်တို့ဟိုနိုင်ငံအများပြောသလိုဖေးဖြစ်သွားမယ်လို့ကွဲသွားမယ်လို့တွေမဖြစ်တဲ့အပြင်ကျွန်တော်တို့အားလုံးသွားကျင်တဲ့ Federal Democracy နိုင်ငံကိုရောက်မယ်လို့ကျွန်တော်မြင်တဲ့အပြင်တကယ်တော့ဆရာဟိုတိုင်းရင်းသားအခွင့်အရေးတွေလည်းအထူးကားကပြည်သူပါပဲကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပြည်သူရဲ့ဆန္ဒကအားလုံးတိုင်းရင်းသားပြည်သူတွေရောပြည်တွင်းပြည်ပပြည်သူတွေရောအားလုံးရဲ့ဆန္ဒကဒီကဲကို Federal အစ်စ်နဲ့ Democracy နိုင်ငံအစ်စ်ကိုဖြစ်ချင်နေတာဖြစ်တဲ့အတွက်ကျွန်တော်ထင်ပါတယ်ဘယ်အဖွဲ့အစည်းမှအဲ့ဒီဟာကိုတွေ့ဖယ်ပြီးတော့ကျွန်တော်တော့ဆုံးဖြတ်လိမ့်မယ်မထင်ဘူးဒါကြောင့်အဲ့ဒါကိုအခြေခံပြီးကျွန်တော်တို့တွေဟာအတူတူစုစည်းညီညွတ်ပြီးတော့ကိုသွားခြင်းနဲ့ရည်မှန်းချက်ကိုအားလုံးသွားခြင်းနဲ့ရည်မှန်းချက်ကိုအတူတူသွားနေတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့စည်းလုံးညီညွတ်မှုတွေအပေးအယူတွေနားလည်မှုတွေပူအားကောင်းလာမယ်အားကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်
မြန်မာရေးသုံးသပ်ချက်အစီအစဉ်မှာဒေါက်တာဇော်ဝေစုနဲ့ဆရာဦးကျော်စံသာတို့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါောင်းမယ်။စီးကျိုအကျိုးကာလမှာသွေးရင်းသကြားပမာဏကိုစစ်ဆေးပြီးတွေးရှိတဲ့ကိန်းဂဏန်းတွေကိုနားလည်လို့ရှိရင်စီးကျိုမဖြစ်အောင်ထိန်းပြီးနေနိုင်တဲ့အကြောင်းတွေကိုဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကမေးမြန်းတင်ပြထားပါတယ်။
မလူတယောက်မှာစီးကျိုးရောဂါမရှိဘူးလို့ဘယ်လိုသတ်မှတ်ပါလဲ။စီးကျိုးရောဂါရှိမရှိတိုင်းတာစစ်ဆေးတဲ့နည်းလမ်းတွေထဲမှာစီးကျိုးရောဂါမရှိတဲ့တမန်လူတယောက်မှာရှိတဲ့ကိန်းဂဏန်းတန်မှုတွေအကြောင်းကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါလဲ
။တမန်လူတယောက်ကတော့ဒါဆိုရင်ခုနဆရာတို့ပြောခဲ့တဲ့ HbA1c နဲ့ blood ชูกาလို့ခေါ်တယ်သွေးချိုတာဘယ်လောက်ရှိသလဲပေါ့အဲ့တော့တန်တန်လူတယောက်ကတော့ HbA1c ဟာ 9.8 ရာခိုင်နှုန်းနဲ့နည်းပါတယ်တဲ့เนาะအစာမစားမီစီးချိုပမာဏသည်100မီလီဂရမ်ထက်နည်းပါတယ်အစာစားပြီး2နာရီသို့မဟုတ်ဘဲချင်းဖောက်ဖောက်စစ်မယ်ဆိုရင်140မီလီဂရမ်ထက်နည်းပါတယ်တဲ့
စီးချိုရောဂါရှိမရှိဆိုတာကိုလည်းဒီစစ်ဆေးမှုနည်းလမ်းတွေနဲ့ပဲအဓိကတိုင်တာဆုံးဖြတ်တာပါ HbA1c နဲ့black glucose တန်ဖိုးတွေဘလောက်ထိရောက်သွားရင်စီချိုယောဂါလို့သတ်မှတ်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။စီချိုယောဂါရှိမရှိဆိုတာဘယ်ပေါ်မူတည်ပြီးသတ်မှတ်လဲဆိုရင်အဓိကအပြင်သွေးစစ်ဆေးခြင်းနှစ်ခုနဲ့သတ်မှတ်ပါတယ်။ဥပမာ HbA1c လို့ခေါ်တဲ့စစ်ဆေးခြင်းဟာ 6.5 ရာခိုင်နှုန်းနဲ့များနေစီချိုလို့သတ်မှတ်ပါတယ်။အစာမစားမီမှာ126မီလီဂရမ်ထက်များနေစီးချိုလို့သတ်မှတ်ပါတယ်အစာစားပြီး2နာရီကြာသို့မဟုတ်ဘဲချိန်တိုင်းတိုင်း200မီလီဂရမ်ကျော်နေရင်စီးချိုယောဂါရှိတယ်လို့သတ်မှတ်ပါတယ်အဲ့တော့ဒီကဏ္ဍနေနဲ့ဆရာတို့ကစီးချိုယောဂါလူတွေကသတ်မှတ်ထားတာပါ
စီးချိုယောဂါမရှိဘူးလို့သတ်မှတ်တဲ့တန်ဖိုးတွေနဲ့စီးချိုယောဂါရှိတယ်လို့သတ်မှတ်တဲ့ကဏ္ဍတန်ဖိုးတွေကြားထဲမှာလွတ်နေတဲ့ကဏ္ဍတန်ဖိုးတွေရှိနေတာကိုလည်းတွေ့ရပါတယ်စီးချိုယောဂါရှိခြင်းနဲ့မရှိခြင်းကြားထဲကလွတ်နေတဲ့ကဏ္ဍတန်ဖိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။
အဲ့တော့ဆရာတို့ကဏ္ဍတွေကိုပဲပြန်ကြည့်မယ်ဆိုရင်ဂျားထဲမှာလွတ်နေတာလေးရှိတယ်။ဥပမာ HbA1c ဆိုရင်တာမန်လူသည်9.8ထက်နည်းတယ်။6.5ထက်များရင်စီးချိုလို့သတ်မှတ်တယ်။ဒါဆိုရင်9.8နဲ့6.5ထဲမှာရောက်နေရင်ဘယ်လိုပြောမလဲပေါ့။အဲ့လိုပဲအစာမစားမီဒီစီးချိုတက်ပြီး100မီလီဂရမ်နဲ့နည်းရင်တာမန်လူ126မီလီဂရမ်နဲ့များရင်စီးချိုဒါဆိုရင်အစာမစားမီစစ်လိုက်လို့100နဲ့126ကြားထဲမှာဆိုရင်ဘယ်လိုခေါ်မလဲပေါ့အဲ့လိုပဲအစာစားပြီးရင်တာမန်လူဒီ140မီလီဂရမ်အောက်စီးချိုဒီ200မီလီဂရမ်ထက်ဒါဆိုဒီက40မီလီဂရမ်နဲ့200မီလီဂရမ်ကြားထဲမှာဆိုရင်ဘယ်လိုပြောမလဲပေါ့နော်ဆိုတော့အဲ့ဒီလိုကြားထဲမှာလွတ်နေတဲ့ကာလတွေမှာရှိနေရင်တော့ဆရာတို့ကစီးချိုအချိုကာလလို့သတ်မှတ်တယ်လူရစီချိုဂျိုကာလာကိုသိမသိဘူးစီချိုမဖြစ်သေးဘူး6.3ရလဲစီချိုမဖြစ်သေးဘူးပဲပေါ့နော်အစာမစားမီစစ်လိုက်လို့130လဲစီချိုမဟုတ်သေးဘူးစီချိုက125မှာဒါပေမဲ့သူဒီတဏ္ဍလူမဟုတ်တော့ဘူးเนาะဒါဒီခါဘာလို့ဆိုလိုချင်တာလဲဆိုတော့မိမိရဲ့ခန္ဓာကိုယ်ထဲမှာအချိုဓာတ်ကိုတဏ္ဍလူလို့ထိမ့်သိမ့်မှုမလုပ်နိုင်တော့ဘူးလို့အဲ့လိုတဏ္ဍလူထိမ့်သိမ့်လို့မလုပ်နိုင်တာကိုပဲဆရာတို့ကစီချိုလို့သတ်မှတ်တာတယ်ဒါကြောင့်စီချိုအချိုကာလပဲဖြစ်ဖြစ်စီချိုပဲဖြစ်ဖြစ်တဏ္ဍထက်မြင့်နေပြီဆိုရင်မိမိရဲ့ခန္ဓာကိုယ်တွေမှာအချိုဓာတ်ထိမ့်သိမ့်မှုမှာအခက်အခဲအဟန့်ဒါအနှောက်အယှက်တွေဖြစ်နေပြီကိုယ့်ရဲ့သွေးကြောပိုင်းဆိုင်ရာနေမှာထိခိုက်နေပြီစီချိုရဲ့နောက်ဆက်တွဲပြဿနာတွေဒီစီချိုအချိုကာလမှာလေဖြစ်နိုင်တယ်ဆိုတဲ့တွေးရှိချက်တွေလည်းရှိလာပြီးဖြစ်တဲ့အတွက်ကြောင့်ကိုယ့်ရဲ့သွေးချိုတက်ပြီးတာမန်ထက်မြင့်နေစီးချိုလို့မခေါ်သေးဘူးဆိုပေမဲ့လည်းစီးချိုအချိုကာလရောက်နေပြီဆိုပြီးတော့ပြည်သူလူထုနဲ့သိဖို့လိုပါတယ်အဲ့ဒီကာလတွေကစပြီးတော့စီးချိုတက်ကိုထိမ့်သိမ့်မယ်စနစ်တကျကုသမယ်ဆိုရင်စီးချိုတတ်မှတ်တဲ့ဘောင်းရောက်လာမှာမဟုတ်ဘဲနဲ့သူ့ရဲ့နောက်ဆက်တွဲဝေဒနာတွေကိုလည်းကင်းဝေးသွားမှာဖြစ်ပါတယ
်ဒီစီးချိုအချိုကာလအတွင်းမှာအနေထိုင်စားသောက်ဆင်ခြင်လိုက်မယ်ဆိုရင်သွေးရည်တကြားတဲ့တန်ဖိုးတွေရောကျသွားပြီးစီးချိုယောဂါမရှိတဲ့တာမန်လူတယောက်အခြေအနေကိုရောက်ရှိသွားဖို့အခွင့်အရေးရှိနေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရတယ်
။ဒါကြောင့်ဒီနေရာမှာကျွန်တော်အဓိကထားပြောလိုတာကစီးချိုမဟုတ်သေးတော့လဲစီးချိုအချိုကာလဆိုတဲ့အခြေအနေတရားရှိပါတယ်။ဒီအခြေအနေမှာကိုကကိုယ့်ရဲ့အလေးချိန်ကိုလျှော့ချမယ်။နောက်တစ်ခါအစီအချိုစောင့်လိုက်မယ်ဆိုရင်မူလတာမန်လူကဲ့သို့ပဲအချိုဓာတ်တွေပြန်ဖြစ်သွားမှာဖြစ်ပါတယ်။အဲ့တော့မူလကဲ့သို့ပြန်ဖြစ်သွားသည်စီးချိုယောဂါပျောက်သွားတာမဟုတ်ပါဘူး။သူဒီအဲ့ဒီအချိန်မှာအချိုတွေပြန်စားမယ်ဆိုရင်စီးချိုပြန်ဖြစ်လာမှာပါပဲ။เนาะအဲ့တော့ဆရာတို့အနေနဲ့စီးချိုယောဂါဖြစ်ချင်းပျောက်ချင်းကိုမပြောဘူး။စီးချိုဓာတ်ကိုထိမ့်သိမ့်နိုင်ခြင်းရှိမရှိကိုပဲပြောတာ။ကိုယ်ဒီမထိမ့်နိုင်တော့ဘူးဆိုစားရင်တက်မှာပဲဖြစ်ပါတယ်တဲ့။เนาะဆိုတော့အဲ့ဒီကာလလေးတစ်ခုကိုသိရှိပြီးတော့ကိုယ်ဒီစနစ်ကြတိုင်ပင်ကုသမှုခံယူမယ်ဆိုရင်စီးချိုယောဂါလည်းမဖြစ်ဘူး။စီးချိုရဲ့နောက်ဆက်တွဲတွေကိုလည်းကာကွယ်ရအောင်မှာဖြစ်ပါတယ်
။စီးချိုယောဂါရှိခြင်းနဲ့မရှိခြင်းကြားရက ကိန်းကဏ္ဍတန်ဖိုးတွေအကြောင်းကိုသိရှိစေဖို့နဲ့စီးချိုအချိုကာလအတွင်းမှာရောက်ရှိနိုင်မယ်ဆိုရင်လည်းအမှန်ချင်းရောက်အောင်လည်းတကူလှုပ်ဆောင်လို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ဆောတော်တော
်ဒါကရဒေါက်တာတန်းသောအပတ်စဉ်တင်ပြတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါစီဂျိုယောဂအကြောင်းကိုဆွေးနွေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အာခစားကဏ္ဍအစီအစဉ်ကိုတင်ပြပါအောင်မယ်American Open ကောက်သီးပြိုင်ပွဲမှာတော့ American က Wyndham Club အနိုင်ရရှိပြီးပထမအဆုံးအဓိကဖလားကိုရရှိသွားခဲ့ပါတယ်။ Brazil အသင်းကဥရောပရဲ့ထိပ်တန်းနှီးပြတယောက်ကို6-0မှာနှီးပြခံဖို့သဘောတူညီမှုရရှိထားပြီလို့ Brazil အားကစားရုပ်တံလိုင်းတစ်ခုကကြေညာလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကဆက်လက်တင်ပြပေးပါပါ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မှာကျင်းပတဲ့ US Open ဂေါက်ဒီပြိုင်ပွဲမှာတော့ American က Wyndham Clark ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် American Open ဂေါက်ဒီပြိုင်ပွဲတွေကိုနောက်ဖက်ချမ်းက California ပြည်နယ် Los Angeles မြို့မှာပြီးခဲ့တဲ့သတင်းဘက်ကကစားခဲ့ကြတာဖြစ်ပြီးတော့ American က Wyndham Clark ကစုစုပေါင်းရိုက်ချက်290ရိုက်ပြီးတော့မြောက် Ireland ကနာမည်ကြီး Rory McIlroy ထက်တစ်ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဒါအတူတူတော့ပထမဆုံးမေဂျာဆူဖလားလည်းဖြစ်ပါတယ်ဒီဘက်မှာကမ္ဘာစင်ဒစ်ကော်တီရှက်ဖလားကတမတ်ရိုက်ချက်ထက်ခုနှစ်ချက်ရှော့ရိုက်ပြီးတတိယပဲရခဲ့ပြီးတော့တတိယနေ့အထိရှေ့ကနေပူတွဲဦးဆောင်နေခဲ့တဲ့ရီဂီဖောင်လာကတော့နောက်ဆုံးနေ့မှာအမားတွေများပြီးတော့အဆင့်5ပဲပူတွဲရခဲ့ပါတယ်မက်ကလရိုင်းဟာဒီပွဲမှာလည်းချန်ပီယံဆုနဲ့လွဲသွားတာကြောင့်အခုဆိုရင်သူဟာမေဂျာဖလားပြိုင်ပွဲတွေကိုအနိုင်မရတာဟာ6နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ဝင်းနမ်ကလပ်အတွက်တော့ဒီပွဲမှာချန်ပီယံဖြစ်သွားတဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.6 တန်းကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာအချိန်ထဲမှာပဲဂေါက်ဒီပြိုင်ပွဲတွေဘက်ကနောက်ဆက်သတင်းတစ်ခုကတော့အခုလောမှာဂေါက်ဒီလောကမှာအကြီးအကျယ်ကြရရိုက်နေတဲ့ PJ ဂေါက်ဒီပြိုင်ပွဲနဲ့ LIV Live ဂေါက်ဒီပြိုင်ပွဲတွေပေါင်းမဲ့ကိစ္စဖြစ်ပါတယ်အမေရိကန်က PJ ဂေါက်ဒီပြိုင်ပွဲကိုဆော်ဒီအာရေဗျကကြောတောက်နောက်ခံပေးထားတဲ့ Live ဂေါက်ဒီပြိုင်ပွဲတွေနဲ့ပူးပေါင်းမဲ့အစီအစဉ်ဟာတရားသဖြင့်ရှင်ပြိုင်မှုဆိုင်ရာစီးပွားရေးကျင့်ဝတ်ဥပဒေတွေကိုချိုးဖောက်ခြင်းရှိမရှိဆိုတာကိုအမေရိကန်တရားရေးဌာနကစစ်ဆေးဖို့ပြင်ဆင်နေပါတယ်။အမေရိကန် PGA တိုးရဲ့ဥရောပ DP World Tour ရဲ့ကိုဆော်ဒီအာရေဗျကလစ်ကောက်ဒီပြိုင်ပွဲနဲ့တပေါင်းတစည်းတည်းထားဖို့သဘောတူလိုက်တဲ့အကြောင်းကြေညာချက်ထွက်လာတဲ့အတွက်အခုလိုစုံစမ်းစစ်ဆေးမဲ့အကြောင်းတရားရေးဘက်ကပြောတာကို The Wall Street Journal ကရေးထားပါတယ်။ဒီလိုပေါင်းစည်းတဲ့ကိစ္စကိုထက်လွတ်တော်အမတ် Elizabeth Warren နဲ့ Ron Wyden အပါအဝင်အမေရိကန်ထက်လွတ်တော်အမတ်တွေကကန့်ကွက်ခဲ့ပြီးတော့အမေရိကန်ရှေ့နေချုပ် Merrick Garland ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပကဂေါက်ဒီပြိုင်ပွဲတွေနဲ့ပေါင်းစည်းခွင့်ပေးလိုက်တာဟာလူခွေးချိုးဖောက်မှုတွေကြောင့်နာမည်ပြက်နေတဲ့ဆော်ဒီအာရေဗျနိုင်ငံကိုသူတိတ်ခါပြန်ဆယ်ဖို့ခွင့်ရေးပေးလိုက်တာဆိုပြီးတော့လည်းဝေဖန်နေကြပါတယ်။2022ခုနှစ်ကစတင်ခဲ့တဲ့ဆော်ဒီအာရေဗျလစ်ဂေါက်ဒီပြိုင်ပွဲတွေဟာပြိုင်ပွဲဝင်ဂေါက်ဒီသမားအတိုင်းကိုငွေကြေးအမြောက်များပုံပေးပြီးတော့နာမည်ကြီးကစားသမားတွေကိုတခြားနေရာတွေမှာမပြိုင်အောင်ဆွဲဆောင်နေတဲ့ပွဲစဉ်ဖြစ်ပါတယ်။ဒီကစားပွဲကိုထောက်ပံ့နေတဲ့ Saudi Arabia နိုင်ငံပိုင်အများပြည်သူယဉ်ဤမြုံနံမှုရမုံငွေကြီးအဖွဲ့နဲ့ပတ်သက်လို့အခွန်ပိုင်းဆိုင်ရာအထူးအခွင့်အရေးကိုရုပ်သိမ်းပြီးတော့ငွေကြေးလွှဲပြောင်းမှုတွေကိုစစ်ဆေးသွားမယ်အကြောင်းအထက်လွှတ်တော်ဗဏ္ဍာရေးကော်မတီဥက္ကဋ္ဌ Ron Wyden ကတော့ပြောထားပါတယ်ခင်ဗျာ။ဘောဂိုရီဘက်မှာတော့ဒီဘက်က Asian League ဂိုင်းပွဲ U24 ခြေစပွဲတွေပါဝင်အင်္ဂလကခြေစမ်းပွဲတွေကိုကစားခဲ့ကြပါတယ်ယောဘာက Nations League ဘောလုံးပွဲမှာတော့ Spain အသင်းဘူဆွဲသွားခဲ့ပါတယ်။ Nations League Final ကိုတနင်္ဂနွေနေ့က Netherlands နိုင်ငံ Rotterdam မှာကစားကြတာမှာ Spain နဲ့ Croatia တို့အချိန်မပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တာကြောင့် Penalty ကန်ကြတာမှာ Spain က5ဂိုး4ဂိုးနဲ့နိုင်ပြီးတော့ Nations League ဖလားကိုဘူဆွဲသွားခဲ့ပါတယ်။ Spain အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဒါဟာ Euro 2012နောက်ပိုင်းမှာပထမဆုံးပြန်ရတဲ့ဆုဖလားလည်းဖြစ်ပါတယ်။ Spain အသင်းဟာတနင်္ဂနွေနေ့ကတော့ Madrid မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ Spain ပြည် Philip ကသူရဲ့ဘရင်နန်းတော်မှာချူစုဂုံပြုခဲ့ပါတယ်ခင်ဗျာအာရှဘက်မှာထူးခြားတာကတော့ကမ္ဘာချန်ပီယံအာဂျင်တီးနားတင်ပြီးခဲ့တဲ့သတင်းဘက်ကအာရှမြေကိုရောက်နေပြီးတော့ယူနိုက်တက်ဘေကျင်းမြို့မှာစာသာရင်းတွေကဩစတြေးလျအသင်းနဲ့ကစားခဲ့ပြီးတော့9ဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်ဒီဘက်မှာမက်ဆီက2မိနစ်မှာဂိုးသွင်းပြီးတော့ဒါကအာဂျင်တီးနားအတွက်သူ့ရဲ့အများဆုံးသွင်းတဲ့ဂိုးလည်းဖြစ်ပါတယ်ဒီလောက်နေတော့ကတော့အာဂျင်တီးနားအသင်းဟာဂျကာတာမြို့မှာအင်ဒိုနီးရှားအသင်းနဲ့ကစားခဲ့ပါတယ်ဒီဘက်မှာတော့မက်ဆီဝင်းမကစားခဲ့ပြီမဲ့လည်းအာဂျင်တီးနားအသင်းက9ဂိုးကိုမရှိတဲ့နိုင်ခဲ့ပြီးတော့ဂိုးတွေကိုတော့လီယန်နိုပရက်ဒက်စ်နဲ့ခရစ်စတီယန်ရိုမေရိုတို့ကသွင်းပေးခဲ့တာဖြစ်ပါတယ်ဒီဘက်ကိုတော့အင်ဒိုနီးရှားသမဂျိုကိုဝီဒိုရိုကိုတိုင်ကွင်းမှာတွားရောက်ပြီးတော့ကြီးစုအားပေးခဲ့ပါတယ်ခင်ဗျာယူရိုပါဘကဘောလုံးသမားအပြောင်းရွှေ့သတင်းတွေမှာတော့ဒေါ့မန်မကစားနေတဲ့အင်္ဂလန်ကွင်းလယ်လူဂျူ့ဘယ်လင်ဟမ်ကိုစပိန်ကနာမည်ကြီးရီယယ်မက်ဒရစ်အသင်းကယူရို130နဲ့ဝယ်လိုက်ပြီးတော့6နှစ်စာချုပ်ချုပ်လိုက်ပါတယ
် Hola todos and hola madridistas I just want to say thank you everyone in the room and everyone watching online
ဒီမှာရှိနေတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ဘောရဲ့ဂုဏ်ယူရဆုံးနေ့ဖြစ်တဲ့ကမ္ဘာအောင်မြင်ဆုံးကလပ်အသင်းကိုပြောင်းလာတဲ့အချိန်မှာအွန်လိုင်းကနေကြည့်နေကြတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ဒီရောက်လာအောင်ကူညီပေးတဲ့သူတွေကျေးဇူးတရားမဲ့သူတွေအများကြီးရှိပါတယ်။ Dortmund အသင်း၊ Bayern စတီးအသင်းတွေနဲ့အဲ့ဒီမှာလုံနေကြတဲ့သူတွေပါဝင်ဒီကအသင်းနီးပြားတွေနောက်အသင်းဥက္ကဋ္ဌကြီးနဲ့ Johnny Gallagher နဲ့ကျွန်တော်မိသားစုအားလုံးကိုစာချုပ်အမြန်ချုပ်နေအောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်
။ Real သင်းဟာကွင်းလယ်က Modric နဲ့ Toni Kroos တို့အသက်အရွယ်ရလာတဲ့အတွက်အဲ့ဒီနေရာမှာ
လူငယ်တွေနဲ့အားဖြည့်လာနေတာဖြစ်ပြီးတော့အခုနောက်ဆုံးဘယ်လင်ဟမ်ကိုခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးကအပြောင်းအရွှေ့တစ်ခုကတော့အင်္ဂလန်ပရီးမီယာလိဂ်ကဝုလ်ဖ်အသင်းမှာစကားနေတဲ့ပေါ်တူဂီကွင်းလယ်လူရူဘန်နက်ဗက်စ်ကိုဆော်ရီနိုင်ငံကအယ်ဂျီလာအသင်းကယူရို55ဆန့်နဲ့ဝယ်လိုက်ပါတယ်နက်ဗက်စ်ဟာဝုလ်ဖ်နဲ့စာချုပ်တစ်နှစ်ပဲကျန်တော့တဲ့အတွက်ဝုလ်ဖ်ကသူ့ကိုရောင်းဖို့သဘောတူလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကတော့ဘာစီလိုနာကိုပြောင်းဖို့သူနဲ့ဘာစီလိုနာကြားမှာသဘောတူညီမှုရထားပေမဲ့လည်းဘာစီလိုနာနီးပြရှာဗီကသူ့ထက်တခြားဦးစားပေးကိစ္စတွေရှိနေတာကြောင့်ဘာစီလိုနာကိုပြောင်းဖို့မဆောင်တော့ဘဲနဲ့အယ်ဟီလာအသင်းကိုပြောင်းရွှေ့သွားဖို့လက်ဗက်စ်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်အယ်ဟီလာအသင်းဟာချယ်ဆီအသင်းကစီနီဂေါနောက်တန်းလူခူလီပါလီကိုလည်းဝယ်ဖို့ကမ်းလှမ်းထားတယ်လို့သိရပါတယ်ခင်ဗျာဒီရည်မှာမှာတော့ Leicester နီးပြဟောင်း Brandon Rodgers ကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Celtic အသင်းကနီးပြဖြစ်နဲ့၃နှစ်ခန့်လိုက်ပါတယ်။ Rodgers ကတော့အခုလို Celtic အသင်းကိုပြန်လာရတဲ့အတွက်ကျေးဇူးတင်ပြီးတော့စိတ်လုံရှားမိတယ်ဆိုပြီးတော့ပြောပါတယ်။ Serie A မှာတော့ Serie A Champion Napoli အသင်းကအရင် Roma နဲ့ Lyon နီးပြဟောင်း Rudy Garcia ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ Rudy Garcia ဟာ sorry က Ronaldo ကစားနေတဲ့ El Nassr အသင်းမှာနီးပြလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့ April ကတော့နှစ်ဖက်သဘောတူညီမှုနဲ့သူတို့လမ်းခွဲခဲ့ကြပါတယ်။အမေရိကန်ဘက်မှာတော့အမေရိကန်အသင်းကနီးပြဟောင်း Greg Berhalter ကိုလာမယ့်2026ကမ္ဘာဖလားမှာအမေရိကန်အသင်းကိုဥဆောင်ဖို့အတွက်ဆိုပြီးတော့နီးပြဖြစ်နဲ့ပြန်ပြီးတော့ခန့်လိုက်ပါတယ်။အခုနောက်ဆုံးတစ်ခုကတော့ Brazil အသင်းကလက်ရှိ Real Madrid အသင်းရဲ့နီးပြ Carlo Ancelotti ကိုနီးပြဖြစ်ခန့်သွားမယ်ဆိုပြီးတော့ Brazil ရဲ့အောက်သားရုပ်သံလိုင်း TV Globo ကပြောလိုက်ပါတယ်။ Brazil ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌနဲ့ Ancelotti တို့စပိန်မှာနှစ်ခါတွေ့ခဲ့ပြီးတော့အဲ့လိုတွေ့ပြီးတဲ့နောက်မှာ Ancelotti ဟာရှင်းလာမယ့်နှစ်2024ဇွန်လကစပြီးတော့ Brazil နီးပြဖြစ်တောင်းဝန်ယူဖို့သဘောတူခဲ့တယ်ဆိုပြီးတော့ TV Global ကပြောထားပါတယ်ခင်ဗျာ
။ကိုရနအပတ်စဉ်တင်ပြတဲ့အားကစားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့ကြာတာရပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဦးတင်ပေါင်းတန်ကပြောပြပါအောင်မယ်။
နိုင်ငံကဘာသာရေးစနစ်ကိုအသုံးချပြီးပိုအချမ်းဖက်အချက်ဒေတာရှောင်းလုပ်နေတဲ့စစ်ကောင်စီရဲ့လုံလိုင်စွမ်းရည်ကိုကန့်တတ်ရမှာမဟာမိတ်တွေနဲ့ဆက်လက်ဆောင်ရွက်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကမနေ့ဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်။ရုရှားရဲ့ကာကွယ်ရေးကဏ္ဍကိုမြန်မာစစ်တပ်ကနိုင်ငံခြားဝင်နဲ့လွှဲပြောင်းပေးချေနေနိုင်တာကိုလည်းကန့်တတ်နေတယ်လို့ဝန်ကြီးအန်တိုနီဘလင်ကန်ကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံကနိုင်ငံပိုင်ဗန်လုံငန်းတစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကိုပိတ်ဆို့တက်ခအရေးယူလိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဥပဒေကိုလည်းလုံးချအသုံးချပြီးရုရှားနဲ့ဆက်လက်ကုံသွယ်နေတဲ့တိုင်းပြည်တွေကိုပြစ်မှတ်ထားရေးယူမဲ့ပိတ်ဆို့ရေးယူမှုပြတ်ထန်းချက်အသစ်တစ်ရက်ကိုဥရောပသမ္မဂ EU ကလည်းဗုဒ္ဓနေ့ကချမှတ်လိုက်ပါတယ်။ဒီရင်ကလည်းရုရှားပေါ်ပိတ်ဆို့ရေးယူတာ၁၀ချိန်ချမှတ်ခဲ့ပြီဖြစ်ပါတယ်။ EU နဲ့ရောရုရှားနဲ့ပါဘုံနေမြဲချနေမြဲအယောင်းဝယ်လုပ်နေကြတဲ့တိုင်းပြည်တွေကကုမ္ပဏီတွေပေါ်ဒီပြတ်ထန်းချက်ကတည့်ရောက်မှုရှိမှာပါ။ရှိရကုန်နေတော့ဖွဲ့ဝင်ဖြစ်လက်ခံမှုကိစ္စမှာတူရကီအနေနဲ့သဘောတူဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတူရကီနိုင်ငံရဲ့ဝန်ကြီးအသစ်ဟာကန်ဖိုက်ဒန်နဲ့ဗုဒ္ဓတိကလန်ဒန်မှာကျင်းပနေတဲ့ယူကရိန်းဆရာထိပ်သီးအစည်းအဝေးမှာတိုက်တွန်းလိုက်ပါတယ်။တူရကီကရှိရကုန်နေတော့အဖွဲ့ဝင်အဖြစ်လက်ခံမှုကိစ္စကိုကန့်ကွက်ထားတော့ဒါပေမဲ့လာမယ့်ဇူလိုင်လအလယ်လောက်မှာကျင်းပမယ့်နေတိုးထိပ်သီးအစည်းအဝေးမတိုင်မီတူရကီကသဘောတူလိုက်မယ်လို့အဖွဲ့ဝင်တွေကမျှော်လင့်ထားကြပါတယ်။စီးရီးယားမှာရုရှားလေတပ်ပြန်တမ်းနေပုံကမတော်ဆဖြစ်စရာကောင်းတယ်လို့ပဋိပက္ခလည်းပုံများနိုင်ခြေရှိတယ်လို့အမေရိကန်စစ်တပ်ထိတ်တန့်တမှုတူကဆွဆွဲပြောဆိုလိုက်ပါတယ်အမေရိကန်လက်ပိုင်စစ်ဌာနချုပ်ပေါင်းဆက်တပ်ဖွဲ့၄ချောင်းကုကဲမှုဒုတိယဗိုလ်မှူးကြီးအလက်ဆာဂရင်းဝစ်ကအခုလိုပြောလိုက်တာပ
ါသတင်းချင်းချုပ်တွေကိုဥတည်မောင်တန်းပြောပြသွားတာပါခင်ဗျာ VO ရဲ့ဒီကနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေဒီမှာတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubek Etaye တို့ဖြစ်ပါတယ်။ VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပြဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူများလည်းဘေးရန်တွေရဲ့ဝေးကွာကြပါစေ။ကျွန်တော်ကအစီအစဉ်မူဆောင်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.